Welcome to the Voice of America in Burmese.
လာညာကျမ်းမာတတရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်မေလ22ရက်စနေနေ့ညဖက်9:30နာရီအစီအစဉ်တွေကိုဆိုင်းတိုမီတာ31 32 51 51ပြင်လိုင်းလာမီတာ190လောက်ကနေတက်ရထုတ်လွှင့်နေပါပဲရှင်။ဒီကနေ့အစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူခန်းနီမြို့ကရွှေမော်ရဲစခန်းတွေကို KNA ကပြစ်ခတ်တက်ခဲ့တဲ့သတင်းမှာကတော့
ရှိနောက်ပေါ်အလေးကရဲတပ်ဖွဲ့ဝင်3တန်းရရတဲ့ရဲစခန်းတွေအကုန်လုံးမီးရှို့သွားတယ်ဖြတ်ပြီးသွား
တယ်ဒေသခံတယောက်ကပြောဆိုသွားတာပါရန်ကုန်မှာဘုံကွဲပြစ်ခတ်မှုတချို့ရှိခဲ့တာကြောင့်အလုံးစုံရေးတင်းကျပ်ထားတာထိုင်းနိုင်ငံမှာတော့မြန်မာအပါအဝင်နိုင်ငံခြားသားတွေကိုပါကိုဗစ်ကာကွယ်ဆေးထုတ်ဖို့ပြင်ဆင်နေတဲ့သတင်းတွေနားဆင်ရပါမယ်အပတ်စဉ်အစီအစဉ်တွေမှာတော့မြန်မာနိုင်ငံလူအခွင့်အရေးအခြေအနေတွေကိုထင်မှတ်တင်ဆက်နေတဲ့ဒုအတန်းအစီအစဉ်နဲ့ဖန်ဆီးခံရတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုအခုအညီပေးနေတဲ့ရှေ့နေတဲ့ဦးနဲ့မေးမြန်းထားတဲ့စနေညသကပိုင်းအစီအစဉ်တွေကိုလည်းထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်မအနောင်လာတို့တင်ပြသွားမှာပါ။စစ်အာဏာသိမ်းကောင်းဆောင်ဖို့ချုပ်မူကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာစိတ်ချရတဲ့အခြေအနေရောက်မှရွေးကောက်ပွဲလုပ်မယ်လို့တရုတ်သတင်းဌာန Phoenix TV ကိုပြောဆိုခဲ့ပါတယ
်။ကျွန်တော်တို့ကတော့ကျွန်တော်တက်မလို့လက်ခံထားတာတော့ပါတီဆိုဒီမိုကရေစီစစ်စစ်နဲ့ဖက်ဒရယ်ဝန်ခြေခံတဲ့ပြည်ထောင်စုသွားဖို့ပါ။ဒီစနစ်ကိုသွားနိုင်ဖို့တဲ့စိတ်ချရတဲ့အခြေအနေရှိတယ်ဆိုရင်ကျွန်တော်တို့လုပ်မှာပါ။တကယ်လို့တနေ့တွင်းမှာရသွားရတဲ့တနေ့တွင်းမှာ
ရှာရှာပပတွေ့ရတဲ့ကြာတာပရင်းတွေကအွန်လိုင်းတွေ့ဆုံမေးမြန်းခါမှာ Phoenix ရုပ်တံသတင်းဌာနကတရုတ်နိုင်ငံပီကျင်းမြို့ကနေမေးမြန်းပြီးတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံကနေဖြေကြားခဲ့တာပါစစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်ဆန္ဒပြပြည်သူတွေတိုက်ဆုံသူ900ကျော်ရှိတယ်ဆိုတာသတင်းဌာနတချို့ကချက်ကားပြောတာဖြစ်တယ်လို့ဆွဆွဲပြီးအမှန်တကယ်တိုက်ဆုံသူက300လောက်ပဲရှိတယ်လို့လည်းမြန်မာစစ်ကောင်ဆောင်ကပြောဆိုသွားပါတယ်ရဲတပ်ဖွဲ့ဝင်48ဦးတိုက်ဆုံပြီးတော့900ကျော်တန်ရာရခဲ့တယ်လို့လည်းပြောပါတယ်ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်တိုက်ဆုံသူ100ကျော်ရှိကြောင်းအရက်ဖက်အဖွဲ့တချို့ကစည်းကောက်ယူထုတ်ပြန်ထားတာပါမြန်မာကောင်းဆောင်တောင်းဆန်းစုကြည်ကိုလည်းမကြာခင်ရက်ပိုင်းအတွင်းရုံးထုတ်တဲ့အခါတရားရုံးမှာလူကိုယ်တိုင်လာရောက်ကြားနာလိမ့်မယ်လို့လည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်တောင်းဆန်းစုကြည်ဟာကြင်ကြင်မမနဲ့သူ့အိမ်မှာရှိနေတဲ့အပြင်တရက်ခွင်မှာတရားမြင့်မြတ်တသားစစ်ဆေးခံရမှာပါလို့လည်းအာနာသိန်းစစ်ကောင်းဆောင်ကပြောဆိုခဲ့ပါတယ်တောင်းဆန်းစုကြည်ကိုအမှု9မှုနဲ့တရားစွဲဆိုထားတာဖြစ်ပြီးခုချိန်ထိအွန်လိုင်းကနေရုံထုံနေတာပါပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုတွေကြောင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလည်းဖျက်သိမ်းတင်မတင်စဉ်းစားမှာဖြစ်တယ်လို့လဲစစ်ကောင်စီကအစ်စ်ခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲလေးလာဆောင်ကြည့်တဲ့အဖွဲ့တွေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲရလာပြောင်းသွားရလောက်အောင်မဲမတမာမှုတွေမရှိခဲ့ဘူးလို့ထုတ်ပြန်ထားကြပါတယ်မြန်မာနိုင်ငံမျိုးကြီးတချို့မှာဘုံကွဲတက်ခတ်မှုတွေနေ့စဉ်ဆိုသလိုကြားနေရပြီးတော့အစ်စ်ကောင်စီတပ်တွေကအရာဝတ်တွေနဲ့ပါကင်းလဲစောင့်ကြည့်နေတာကြောင့်အရင်ကလိုဆန္ဒပြပေါ်တွေတိတ်မရှိတော့ပေမဲ့ပြည်သူတွေကတော့ညီမျိုးစုံနဲ့အာခံနေပါသေးတယ်။တိုင်းရင်းသားဒေသတွေမှာလည်းတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပိုးပြီးတော့ပြင်းထန်လာပါတယ်။ကချင်လက်နက်ကိုင်တပ်ဖွဲ့ KNA ကစကိုင်းတိုင်းခန်းနီမြို့နယ်ထဲကဥပိုင်ကြောက်စိန်ကုမ္ပဏီနဲ့စစ်ကောင်စီတပ်စခန်းတချို့ကိုဒီကနေ့မနက်မှာပဲတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ကလေကြောင်းကနေပြန်ပြီးတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မလားလောက်ကစပြီးတော့ပြင်းထန်လာတဲ့ KIA နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဟာကချင်ပြည်နယ်စကိုင်းတိုင်းအထက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိပါကျယ်ပြန့်လာပါတယ်။စကိုင်းတိုင်းကနေမြို့မှာလည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီကနေ့တိုက်ပွဲတွေဖြစ်ပြီးတော့အခြေအနေတင်းမာနေတယ်လို့ပြည်တွင်းကသတင်းတွေမှဖော်ပြပါတယ်။ချင်းပြည်နယ်မင်းသားမျိုးမှာလဲစစ်ကောင်စီတပ်တွေကဝင်ရောက်စခန်းချနေတဲ့အတွက်ပြည်သူတွေရေမီးပြတ်ပြီးတော့အခက်ခဲတွေနဲ့ရင်ဆိုင်နေရတာပါစစ်ကောင်စီတပ်နဲ့မင်းသားမျိုးနဲ့ CDF တပ်ဖွဲ့ကြားတိုက်ပွဲတွေကြောင့်နေရဆုံးခွာပြီးတောတောင်တွေထဲပုံအောင်နေရသူတွေကိုရောမြို့ရက်ကအိမ်တွေမှာပါပိတ်မိနေတဲ့သူတွေကိုပါလူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့မြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့အစည်းတွေကမနေ့ကပဲကြေညာချက်ထုတ်တောင်းဆိုထားပါတယ်မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေလက်လျှော့သွားအောင်လို့အထူးကိုယ်စားလှယ်တရားကိုဆီလိုမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံစလုံးအထူးစိုးရိမ်လျက်ရှိနေပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ
်။
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးဆိုတဲ့ရည်မှန်းချက်တွေကျွန်တော်တို့မှာရှိနေသေးပါအမေရိကန်နဲ့မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးတိုးတက်ဖို့အတွက်လက်တွေ့ကြတဲ့တိုးတက်မှုမျိုးရအောင်လုပ်ဖို့ဆန္ဒရှိပါတယ် ရှေ့ကကင်တွယ်ခဲ့ကြတဲ့နီလာတွေထက်ကအောင်မြင်တာတွေရောမအောင်မြင်တာတွေကိုပါအနိကလိလာနေပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ပူးတွဲလို့တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘိုက်ဒန်ကပြောဆိုသွားပါတယ်အမေရိကန်အစိုးရရဲ့အနိမယီမန်းချက်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစည်ရေးဖြစ်တယ်လို့လည်းပြောပါတယ်မြောက်ကိုရီးယားဆိုင်ရာမိုဝါဒတွေကိုသမ္မတအပြူရောကပြီးခဲ့တဲ့လမှာပဲအပြီးဆန်းစစ်တုံ့တက်ခဲ့တာပါသမ္မတဒေါ်နယ်ထရမ့်လှုပ်ကိုင်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကိုပုတ်ကိုရဲရချင်းကတ်တာမျိုးရောသမ္မတဟောင်းဘရက်အိုဘားမားလက်ထက်ကလိုတရိုက်ဆက်ဆံတာမျိုးရှောင်းတဲ့နည်းပြူဟာမျိုးတွေကိုပါသမ္မတဘိုင်ဒန်အစိုးရကလှုပ်ကိုင်မဲ့ပုံတော့မရှိပါဘူး။အမေရိကန်နိုင်ငံတွင်းလောင်စာတွေပေးပို့နေတဲ့အကြီးဆုံးကုမ္ပဏီ Colonial Pipeline ရဲ့ကွန်ပျူတာတွေကိုထိန်းချုပ်ပြီးတော့ငွေညစ်တဲ့ ransomware တိုက်ခိုက်မှုမျိုးဟာနိုင်ငံတော်လုံးကျုံရင်အပေါ်ခြိမ်းခြောက်မှုကြီးဖြစ်လာနေပါတယ်။ Internet ကနေရာဇဝတ်မှုကျူးလွန်သူတွေဟာကုမ္ပဏီနဲ့အဖွဲ့အစည်းတွေအပေါ်ပို့ပြီးတော့ပြစ်မှတ်ထားတိုက်ခိုက်လာတာကြောင့်နိုင်ငံတော်လုံးချုပ်ရေးအတွက်လည်းကြွန့်ကျင်သူတွေဆိုရင်လာပါတယ်။ပုဂ္ဂိုလ်တဦးချင်းရဲ့ကွန်ပျူတာစနစ်တွေထဲအွန်လိုင်းကနေခိုးဝင်ထိန်းချုပ်ပြီးတော့ဒေါ်လာ100ကနေ150လောက်ငွေပေးမှပြန်ဖွင့်ပေးတဲ့ရာဇဝတ်မျိုးတွေက2013ခုနှစ်မှာစပြီးတော့ပေါ်ပေါက်လာတယ်လို့ Cyber Threat Alliance အဖွဲ့ကပြောပါတယ်။လက်တလောနှစ်တွေမှာတော့ဒီလို ransomware တိုက်ခိုက်မှုတွေကရာဇဝတ်မှုကြီးတွေဖြစ်လာပြီးတော့မနစ်ကဆိုရင်မြောက်အမေရိကနဲ့ဥရောပတိုင်းမှာransomware နဲ့တိုက်ခတ်မှုက2019ခုနှစ်ကပြန်ပေးငွေဒေါ်လာ300,000ကျော်ရှိခဲ့ရာကမနစ်ကတော့ဒေါ်လာ300,000ကျော်အထိပြန်မြရောက်လာတယ်လို့လဲစိုက်ဘာလုံခြုံရေးစောင့်ကြည့်လေ့လာနေတဲ့ Paolo Alto Network ရဲ့အစီအစဉ်ကမှဖော်ပြပါရယ် ransomware နဲ့ငွေညစ်သူတွေကမနစ်ကနှစ်ဆလောက်တိုးလာပြီးငွေညစ်တောင်းခံတဲ့ပမာဏကဒေါ်လာ100,000ကနေတန်300အထိရှိလာတယ်လို့လဲ Paolo Alto Network ကပြောပါရယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ31 kHz 9383ညဖိုင်းတိုမီတာ32 kHz 9303ညဖိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနေ့တွေမှာဖိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်စင်တော်ဝေမပါစနေနေ့ညပိုင်း VOA American တန်ရဲ့ထိပ်တန်းရောင်းနိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကကိုဗစ်ကာကွယ်ဆေးကမ္ဘာပေါ်မှာအငြိအမျှဖြန့်ဝေပေးနိုင်ရေးပိုကြိုးပမ်းပေးကြဖို့ G20 ကမ္ဘာစီးပွားရေးအင်အားကြီးထိပ်သီးအဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။ COVID-19 ကာကွယ်ဆေးဖြန့်ဖြူးရေးအတွက်ညှိနှိုင်းခဲ့တဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးထိပ်သီးညီလာခံမှာ WHO ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကမနေ့ကအခုလိုပြောခဲ့တာပါ
။ Yes.The rapid development of COVID-19 vaccine.
ဟုတ်ပါတယ်။ COVID-19 ကာကွယ်ဆေးအလျင်အမြန်ပေါ်လာတာကသိပ္ပံပညာရဲ့အောင်မြင်မှုကြီးပါ။ဒါပေမဲ့ဒီဆေးဖြန့်ဖြူးမှုမငြိမ်မမျှဖြစ်ခဲ့ရတာကတော့လူသားဆံမှုဆံကြဆုံသွားတာပါ။ကမ္ဘာပေါ်မှာကာကွယ်ဆေးထိုးပေးမှုအားလုံးရဲ့90ရာခိုင်နှုန်းနီးပါးကဒီ G20 နိုင်ငံတွေမှာပဲရခဲ့တာမျိုးပါလို့ပြောသွားတာပါ။ဒါအပြင် COVID-19 ကမ္ဘာကာယရောဂါကြီးကိုအဆုံးသတ်နိုင်ဖို့ဆိုရင်လူတိုင်းမှာဒီကာကွယ်ဆေးရနိုင်မှသာဖြစ်မှာပါလို့လေတရက်ကြာအင်တာနက်ကတဆင့်လုတ်တဲ့ကျမ်းမာရေးထိပ်သီးညီလာခံမှာ WHO ညွှန်ချက် Gabrielsis ကကမ္ဘာထိပ်သီးနိုင်ငံတွေကိုအလေးနဲ့ထောက်ပြခဲ့ပါတယ်။ဒီနေရာမှာကိုဗစ်ကမ္ဘာကာယရောဂါဝိုင်းတိုက်ဖျက်ရေး G20 နိုင်ငံတွေရဲ့ရောမပူးတွဲကြေညာချက်ကိုချီးကျူးလိုက်ပေမဲ့ဒီရောဂါကြီးကဆက်ဆုံးနေပြီးမနေ့ကတည်းကကမ္ဘာလူသားပေါင်း13,000ကျော်ကိုသေချေစေခဲ့တဲ့ကာကွယ်ဆေးမမျှမတဆက်ဖြစ်နေရင်တော့ဆက်ဆိုးနေအောင်ပါပဲလို့လည်းသူကပြောခဲ့ပါတယ်။ထိုင်ဝမ်မှာကိုဗစ်ပိုးတွေ့တာမတရားမြင့်တက်လာနေတယ်လို့တရုတ်နိုင်ငံကသတင်းထုတ်ဖြန့်နေကြောင်းထိုင်ဝမ်ဘက်ကဆွဆွဲလိုက်ပါတယ်။ထိုင်ဝမ်အရာရှိသူကတရုတ်ကိုအခုလိုဒီနေ့ဆွဆွဲလိုက်ပြီးဒီ COVID-19 သတင်းမှားတွေအင်တာနက်အွန်လိုင်းပေါ်မှာပြန့်နေတဲ့အန္တရာယ်အတွက်ထိုင်ဝမ်အစိုးရအနေနဲ့သတင်းထုတ်ပြန်ပြီးလိုက်ဖြေရှင်းပေးနေရတယ်လို့ထောက်ပြလိုက်ပါတယ်။ထိုင်ဝမ်ပြည်ထောင်စုဝန်ကြီးကတရုတ်အနေနဲ့ထိုင်ဝမ်ရဲ့ COVID ကံကြွယ်မှုပေါ်ပြည်သူတွေယုံကြည်မှုပြက်လာအောင်အရင်အတိုင်းအသိအမှတ်ပြုခံရမှုတိုက်ဖြတ်စစ်ဆင်ရေးအောက်မှာဆက်လုပ်နေကြတာဖြစ်တယ်လို့သတင်းတောက်တွေကိုပြောလိုက်ပါတယ်။ထိုင်ဝမ်သမ္မတ SIN1 ကိုဗစ်ကူးစက်ခံထားရတဲ့သတင်းကိုထိုင်ဝမ်ကဖုံးကွယ်ထားတယ်လို့တရုတ်ဘက်ကလုတ်ကျန်သတင်းထုတ်ဖြန့်ထားကြောင်းပြည်ထောင်စုဝန်ကြီးဆန်ကျန်းကဥပမာတစ်ခုအဖြစ်ဆက်ပြောခဲ့ပါတယ်။တကယ်တော့ထိုင်ဝမ်သမ္မတရုပ်ဝန်ထမ်းထုမှာကိုဗစ်ပိုးတွေ့ခဲ့ပြီးသမ္မတကိုလည်းဆေးစစ်ခဲ့ရမှာပိုးမရှိကြောင်းဒီသတင်းပတ်ထဲတွေ့ရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျ။ဣသရေလနဲ့ပါလက်စတိုင်းတို့ရုတ်တရက်အပြစ်အခတ်ရစဲပြီးနောက်နှစ်ဖက်လုံးကသူတို့အနိုင်ရတာပါလို့အောင်ပွဲခံကြေကြော်နေပါတယ်။စတိရကြာပြန်လည်တိုက်ခိုက်မှုတွေကိုနှစ်ဖက်အပြစ်အခတ်ရကျင်ညာခဲ့ပြီးတဲ့နောက်အခုလိုနှစ်ဖက်လုံးကအနိုင်ရကြောင်းအပြိုင်ကြေကြော်နေကြတာပါ။တိုက်ခတ်တံတွေဆွညာခဲ့တဲ့ဂါဇာဒေသတစ်ဝိုက် ချက်ချင်းအေးချမ်းသွားတဲ့ပေါ်နိုင်ငံတကာခေါင်းဆောင်တွေကကြိုဆိုနေကြတယ်လို့ဂါဇာပတ်ချမ်းမှာလည်းဒီအပြစ်ရဲ့ကြေညာလိုက်တဲ့မနေ့လင်းအားကြီးနှစ်နာရီအချိန်မှာပဲ1,300,000အဟိမြူတူအမွဲခံတန်တွေပြည့်စုံထွက်သွားခဲ့ပါတယ်။ပါလက်စတိုင်းဘက်ရှိဒေသခံဂါဇာလူငယ်တွေဟာပါလက်စတိုင်းနဲ့ဟမတ်စ်လန်တွေကိုဝှေ့ယမ်းပြီးတကြားလုံးတွေဝေးကားဟုန်နေတီမိရှုမိဘတွေဖောက်ကအကြီးအကျယ်ကိုပျော်ရွှင်မြူတူခဲ့ကြပါတယ်။အစ်ဆွေးပချံဂျေရုဆလင်နဲ့အသိပိုက်ခံနောက်ဘက်ကမှလည်းအလားတူအောင်ပွဲခံမှုတွေရုတ်တရက်ချင်းချင်းသေးသွားခဲ့ပါတယ်။အစ်ဆွေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကလည်းစစ်စင်ရေးအတွင်းမှာဟမတ်စ်ရဲ့ဒုံးကျည်ပြားတွေဥမင်လှန်ကောင်းအပိုင်းတွေဖျက်ဆီးနိုင်ခဲ့ကစစ်သွေးကြွ200ကျော်တုတ်တင်နိုင်ခဲ့တယ်လို့ကြွေးကြော်ပြောဆိုပါတယ်။ဟမတ်စ်ဘက်ကလည်းသူ့ချက်စီရေးစီးပွားရေးအင်အားကြီးတဲ့ရန်သူကိုအောင်မြင်စွာခုခံနိုင်ခဲ့ပြီးအပြည့်အစည်းတွေကိုလည်းပြန်ပြင်နေပြီလို့ကြေညာလိုက်ပါတယ်နော်။ဒီပေါ်ဝန်ကြီးချုပ်အနေနဲ့လွှတ်တော်တဲ့အယုံကြည်မရှိမဲပြန်ရဖို့အလားလာနယ်လာချိန်မှာနီဘောသမရကလွှတ်တော်ကိုဖျက်သိမ်းပြီးရွေးကောက်ပွဲတွေကျင်းပဖို့ကြေညာလိုက်ပါတယ်။နိုဝင်ဘာ12ရက်နဲ့15ရက်တွေမှာနီဘောရွေးကောက်ပွဲတွေကျင်းပမယ်လို့နီဘောသမရဗီဒါတက်ဗီဘန်ဒါရီယုံကဒီနေ့ကြေညာချက်ထုတ်လိုက်ပါတယ်။နီဘောမှာနိုင်ငံရေးအခြေအနေတွေဖြစ်လာနေချိန်မှာနေ့စဉ်ကိုဗစ်ပိုးတွေ့သူနဲ့သေဆုံးသူစံချိန်တွေမြင့်တက်လာတာကလည်းကြုံရပါတယ်။ဆေးရုံတွေမှာလူနာကရင်ဆေးဝါးကရိယာနဲ့အောက်ဆီဂျင်တွေရုတ်တရက်ပြတ်သွားပါပြီ။နီဘောဝန်ကြီးချုပ်ခန်တာပရဆက်အိုလီနေနဲ့ဒီကိုဗစ်ပြဿနာကိုဦးစားမပေးဘဲသူ့ပါတီအတွင်းအကွဲပြဲတွေကသာလေးထားလုပ်နေတယ်လို့ဝေဖန်မှုတွေမြင့်တက်လာနေတာပါဒီလာဇန်ပိုင်းတုန်းကပဲသူ့ပါတီအုပ်စုတစုကမထောက်ခံတာမို့လွတ်တော်တဲ့အယုံကြည်မရှိမဲနဲ့ဖြုတ်ချခံခဲ့ရပါတယ်မနှစ်တုန်းကလည်းဝန်ကြီးအိုလီရဲ့ကွန်မြူနတီပါတီအတွင်းအကွဲပြဲတွေကြောင့်လွတ်တော်ကိုကိုယ်တိုင်ဖျက်သိမ်းပေမဲ့တရားရုံးချုပ်မှာအမှုတွေတက်ခဲ့ပြီးလွတ်တော်ကိုပြန်ဆက်သွင်းဖို့တရားရုံးချုပ်ကအမိန့်ထုတ်ပြန်ခဲ့ပါတယ်အခုလက်ရှိသမ္မတရဲ့လွတ်တော်ကိုဖျက်သိမ်းမှုပေါ်မှာလည်းအလားတူတရားရုံးချုပ်တက်ဖို့ရှိနိုင်ပြီးဆုံးဖြတ်ချက်ရဖို့ကတော့သတင်းပတ်တချို့စောင့်ရနိုင်ပါတယ်ဒီညာပိုင်း VOA American တန်ရဲ့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန်တန်းလောက်နဲ့ကျွန်တော်ဝင်းမင်းကြောပြခဲ့တာပါအခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်စီစဉ်တွေကိုနားဆင်ရတော့မှာပါခင်ဗျ
ရန်ကုန်မြို့ကသင်္ကန်းကျွန်းမြို့နယ်ကသူ့အနောက်ပန်းချီရှိမှာဒီကနေ့ပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တယောက်ဒေဆုံးပြီးတော့3ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒါပြင်လိုင်းမြို့နယ်16ရပ်ကွက်အတွင်းမှာလည်းနေ့တစ်ပိုင်းကပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီအချိန်လေးပတ်ဝန်းရန်ကုန်မြို့ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့မြို့ကန်ဒီရဲ့သဘောထားတွေကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့ကနေရာတချို့မှာတော့ဒီနေ့မွန်လွဲပိုင်းကပြစ်ခတ်မှုတွေနဲ့ဘုံပေါက်ကွဲမှုတွေဆက်ပြီးတော့ဖြစ်ပွားခဲ့လို့ထိခိုက်ဒေဆုံးမှုတွေလည်းရှိခဲ့ပါတယ်။တင်ငန်းရုံမျိုးနဲ့သူနာပန်းညာရှိမှဒီနေ့နေ့လယ်နှစ်နာရီကျော်သုံးနာရီလောက်ကကားတစ်စင်းနဲ့လာရောက်ပစ်ခတ်သွားတာကြောင့်အဲ့ဒီပန်းညာရှိကအထက်တန်းကျောင်းဝင်းအတွင်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အူနေရာမှာတင်ပွဲချင်းပြီးတည်ဆုံပြီးတော့သုံးဦးတန်းရသွားခဲ့တယ်လို့အမည်မဖော်လို့တဲ့သူနာမျိုးကတူက VOA ကိုပြောပါတယ်
နေ့လေ3နာရီလာကြတာသူကကြောင်းတန်းထိပ်မှာရှက်နေတဲ့စစ်သားကိုကားတစ်စီးကိုအနေလှမ်းပြောတာ။တယောက်တည်းကဆိုင်ရာက3ဦးလာပါရှင
့်။အိမ်စီးကားတစ်စီးနဲ့လာရောက်ပစ်ခတ်သွားခဲ့တာဖြစ်ပြီးတော့ကားကတော့ပစ်ပြီးတော့မောင်းပြေးသွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီပစ်ခတ်မှုကြောင့်အဲ့ဒီပစ်ခတ်မှုဖြစ်ပွားခဲ့တဲ့အနီးနားတစ်ဝိုက်ကမြို့နယ်အတွင်းမှာတော့အခုလောလောဆယ်မှာလုံခြုံရေးတွေတိုးပြီးတော့ချထားတာကိုတွေ့ရတယ်လို့သူကဆက်ပြောပါတယ်။
လုံခြုံရေးအခြေအနေကတော့မြို့နယ်အတွင်းမှာတော့ချတက်တည်ပို့ပြီးချလိုက်တာရှိရခြင်း။နေနာအကြောင်းတွေအလိုမျိုးဆေးရတဲ့နေရာတွေမှာချလာတာရှိရခြင်း။ညတော့အမှုဖြစ်သွားနေရာမှာပဲအပို့ပြီးတော့များလာရှိရနောက်ပြီးတော့ဒီတိုင်းဖြစ်ခမှုဖြစ်တဲ့မြို့နယ်အတွင်းပိုင်းမှာပို့ပြီးတော့အဲအကြောင်းတွေပိုင်းမှာချလာတာရှိရတယ်။
ဒါပြင်လိုင်းမျိုးနယ်16ရက်ကွက်မာလာမြိုင်ကိုလန်းအတွင်းမှာလည်းဒီနေ့နေ့လယ်တနာရီလောက်ကရက်ကွက်အုပ်ချုပ်ရေးမှုနေရှိမှဘုံတလုံးပေါက်ကွဲခဲ့ပါတယ်။ဒီပေါက်ကွဲမှုဖြစ်ခဲ့တဲ့အချိန်မှာအတော်လေးကိုအတန်ကျဲကျဲလောင်လောင်ကြားခဲ့ရတယ်လို့အဲ့ဒီအနီးနားတစ်ဝိုက်မှာနေတဲ့သူတဦးက VOA ကိုပြောပါတယ်။ဟိုအန
်တီတို့ကအဲ့အနီးအနားမှာပဲနေရဆိုတော့လေကြားနေရတာပေါ့။အဆိုင်ကြီးကအကျဲဖြစ်နေတော့လေလန့်သွားတယ်။အဲ့နဲ့တော်တော်လေးကိုအတန်ကျဲနေတော့လေဟိုဒီနာမလည်းမသိဘူးနောက်တော့လမ်းတရလူတရပြေးလာပြီးတော့အမကိုလမ်းဟာလို့ပြောတယ်ဟိုအုတ်ချူရီမူအင်လို့တော့ပြောတယ်လေဒါမဲ့ဘယ်သူမှမရှိလို့တဲ့လူအချိထိုက်တော့လည်းမရှိဘူးနောက်ပြီးတော့သူတို့အင်နည်းနည်းပါးပါးပဲအိမ်မှန်တကားဒီပါလေးလောက်ပဲပြည့်စည်သွားတယ်လို့ပြောတယ်ဟောတနားကြီး15လောက်ပါရှင့်
ဒ ီနေ့ညနေပိုင်း 9:00 နာရီလောက်ကလည်းရန်ကုန်မြို့ယူဇနာပလာဇာဝင်းပေါက်6မှာဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်ယူဇနာပလာဇာအပြင်ဘက်မှာမိခိုးတွေထွက်နေတာကိုလူမှုကွန်ရက်မှာတင်ထားတဲ့သတင်းတွေမှာတွေ့နေရပါတယ်။ဒါပေမဲ့ဒီဘုံပေါက်ကွဲမှုကြောင့်ထိခိုက်သေးဆုံးမှုဘယ်လောက်ရှိလဲဆိုတာတိတိကျကျမသိရသေးပေမဲ့စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေယူဇနာပလာဇာကိုရောက်လာပြီးတော့ပလာဇာအတွင်းနဲ့အနီးနားတစ်ဝိုက်မှာရှိတဲ့လူတွေနဲ့ကားတွေကိုရှင်းလင်းဖယ်ရှားခိုင်းနေတယ်လို့လူမှုကွန်ရက်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။ဒါပြင်လမ်းမတော်မြို့နယ်အတွင်းကညောင်မင်းလေးစီးနားမှာလည်းနေ့လယ်ပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့ပြည်တွင်းသတင်းတွေကဖော်ပြနေပါတယ်။အခုလိုအခြေအနေတွေကြောင့်မြို့ကန်တွေအနေနဲ့သူတို့ရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့ဘယ်လိုခံစားနေရပါသလဲ။
ဒါအတူတူရလန့်နေရတာပဲပေါ့နော်ကြီးလန့်စာစားနေရတယ်လို့ပဲညဆိုရင်လည်းအဲ့လိုပါပဲ
ဟု
တ်ကဲ့ဒါမှဒါတွေဖြစ်မလဲဆိုတော့လေကြောက်နေရတာပါပဲအဲ့လို
ဟို
လုံချုံကြီးလုံချုံမှုကြီးတော့တိတ်မရှိဘူးပေါ့နော်အတူတူကတော့တိတ်အပြင်ကိုမထွက်ဘူးလေအဲ့လိုညဆိုရင်လည်းရှိနိုင်နောက်ပိုင်းဆိုရင်တိတ်ဆိတ်နေတာပဲရက်ွက်တိုင်းပါပဲ
လုံးချုံကြီးအနေနဲ့ကတော့မလုံးချုံလို့ခံစားဟိုညာဘက်အိမ်ကစိတ်ချလက်ချမအိမ်နိုင်ဘူးအလိုမျိုးပေါ့အိမ်နေတာကညာတကောင်ကြီးတွေမှာအလိုကင်းလဲနေရတနေရာဘုံပေါက်တာစက်တိုက်တွေကြားနေရ
မနေ့ကလည်းစမ်းကြောင်းမြို့နယ်ကဘာကရအုတ်ချွေမှုရုံးရှိအပါဝင်ပဲခူးတိုင်းညောင်လေးမြင့်မြို့ကကောက်ွက်ကြီးရွာကြီးရွာအုတ်ချွေမှုအိမ်တွင်းမှာပောက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ပောက်ကွဲမှုတွေဟာနေ့စဉ်ရက်ဆက်ဆိုးသလိုဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါပရရှိမြတ်ကစကိုင်းတိုင်းဒေသကြီးခန်းလီမြို့နယ်ကနတ်စီပုံကြောက်စိမ့်ဖို့ကစစ်ကောင်စီတပ်စခန်းကိုဒီကနေ့မနေ့အစောပိုင်းက KIA ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းဒီကြောင်ကနေပြီးတော့ပြန်လည်တိုက်ခိုက်မှုတွေရှိနေပါတယ်။ရန်ကုန်ကပြီးပို့တဲ့တရင်ကိုကျွန်တော်တားညွတ်ပြောပြပြီးပါမယ်။ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KIA ကချင်လက်နက်ကိုင်ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမတ်လ17ရက်နေ့ကစခဲ့ပြီးတော့အခုခါမှာတော့ကချင်ပြည်နယ်အတွင်းမှာမကစကိုင်းတိုင်းဒေသကြီးအထက်ပိုင်းကိုပါပြန့်နှံ့လာနေတာဖြစ်ပါတယ်။ဒီကနေ့မနေ့စကိုင်းတိုင်းဒေသကြီးခလီမြို့နယ်အတွင်းတိုက်ခိုက်မှုအခြေအနေကိုတော့ဒေသခံတကူက VOA ကိုခုလိုပြောပါတယ်
။ KIA ကနေမှဝင်တိုက်တာပြီးကောင်းကဝင်တိုက်တဲ့အကြောင်းအရဥပိုင်ရဲ့ဒီဥပိုင်လောက်ကကိုအရင်ဆုံးဝင်ပြစ်တာအဲ့ဒါ၄နိုင်ကမှဆောက်ပြီးတော့ပြစ်တာပြစ်ပြီးတော့ခုနှစ်ဖက်အပြန်လာပြစ်ခတ်တာခုပေါ့အခုချိန်ဒီခုဟိုဘက်ကစစ်တပ်ကအခုချိန်ဒီနေတုံးနေတယ်ကွာအခုလုံးလုံးဆယ်ဟိုနှစ်ချိန်လောက်ဝဲနေတယ်ကိုအဲ့လေးတပ်စခန်းကလည်းဖုံးလင်းမှရှိရအတွက်လေကြောင်းလိုင်းကနီးတဲ့အတွက်သူတို့ဖုံးလင်းနဲ့ခန်းနီးနဲ့ဆိုတော့လေနဲ့လာမှဆို15မိနစ်တည်းရှိတယ
် KIA ဘက်ကအဓိကထားတက်ခိုက်ခဲ့တာကမချန်ခရွာကဥပိုင်ကြောက်စိမ့်ကုန်ကြီးဖြစ်ပြီးတော့မချန်ခရစ်ကန်၊နတ်စီပုံရဲတရင်နဲ့ရစ်ကန်တက်စကန်တွေကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။နေကြီး17နာရီကျော်လောက်မှာတော့ KIA တပ်တွေပြန်လည်ဆုတ်ခွာသွားပြီးတော့ရဲတပ်ဖွဲ့ဝင်တချို့တရန်ရတယ်လို့တချို့လည်းဖမ်းဆီးခံရတယ်လို့သိရပါတယ
်။လက်ရှိနောက်ပေါ်အလေးကရဲတပ်ဖွဲ့ဝင်3တရန်ရတယ်။ရစ်ကန်တွေအကုန်လုံးမီးရှို့သွားတယ်၊ဖျက်ဆီးသွားတယ်။ပြီးကြတော့ဒူရောအမျိုးသမီးအပါဝင်တဲ့6ခု5ဖြစ်ခေါ်တော့ပါတယ်။လင်းရင်းနေလာတဲ့ချိန်မှာသူတို့အားလုံးနောက်ဆုတ်သွားတယ်။ဒီအခုတိုက်ပွဲကတော့လောလောဆယ်ညိန်သွားပြီ။လင်းရင်းတွေကတော့ဝဲနေတော့ပါ
။ KNG ကချင်သတင်းဌာနကတော့ရဲတပ်သား2ဦးသေဆုံးပြီးတော့အရသာ2ဦးထိခိုက်ကြောင်းဖော်ပြထားပေမဲ့ VOA ကတအားသူကြအတည်ပြုလို့မရခဲ့ပါဘူး။ပြီးခဲ့တဲ့နေ့လ9ရက်နေ့ကလည်းခရီးမြို့နယ်ကောင်းဟင်းကြီးရွာကြီးမှာစစ်ကောင်စီတပ်ဖွဲ့နဲ့ရှမ်းပြည်လက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။တမရကဒီနတ်စီပုံကထွက်ရှိတဲ့ကြောက်တွေကိုမန္တလေးဘက်ကိုတည်ဆောင်လာစေမှာဝင်ရောက်တိုက်ခိုက်ခံရတာဖြစ်ပြီးတော့တပ်ပရဘက်ကအကြဆုံးရှိခဲ့တဲ့ကြောင်ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်မိုးမောင်မြို့နယ်တဲမှာတော့တောက်ကြနေညပိုင်းကပစ်ခတ်မှုတွေဆက်ရှိနေပြီးတော့မြို့သိပ်ရွာမှာလက်နက်ကြီးကြီးကြတာကြောင့်နေအိမ်နှလုံးမီးလောင်ခဲ့တယ်လို့မိုးမောင်ဒေသခံတူကပြောပါတယ်
။ဟိုမှာတော့မှာအညာကြီးကြီးပါရော၄ငါးခါတော့ပြစ်ကြတာဟုတ်။ဒီမြို့ကြီးကျွာချာမှာဟိုချောင်းရှိရင်မောချောင်းနမောချောင်းအဲချောင်းနဲ့ပေးမှာတဲ့ဟိုမြောက်ကြီးဟိုကြီးချလို့ပေါ့မိုင်းချလို့ပြီးဆောင်တယ်တဲ့အဲနေရင်တော့ဘာဆန်းဆန်းရလို့ပြောရ
ကျသာပြီးနေ့ညတော့ကလည်းမြို့သစ်ကုံလုံးနဲ့စီဟရွာဘက်တူမှာတက်မလို့နဲ့ KIA ကြာပြစ်ခတ်တက်ခိုက်တာတွေရှိခဲ့ပြီးတော့စီဟရွာမှာနေအိမ်ချောင်းလုံးလုံးပျက်စီးပြီးတော့လူနှုတ်ဦးတရားရခဲ့ပါတယ် KIA ရဲ့ပြည်ကြီးတာဝန်ခံဗိုလ်မှူးညော်ဘူးကတော့ခဏိမျိုးတွေမှာတိုက်ပွဲဖြစ်ပွားတာနဲ့မိုးမောင်မျိုးတွေအတွက်လက်နက်ကြီးကြီးကြလို့ဒီတချို့ပျက်စီးတာဟုတ်မှန်တဲ့အကြောင်း VOA ကိုတီးပြပြောကြပြီးမြဲအောက်ခြေကသတင်းမတက်လာတဲ့အကြောင်းအချင်းတွေသိစိတ်ကိုမသိရကြအောင်ပြောပါရစေ လက်ရှိအခြေအနေမှာတော့တက်မလွန်နဲ့ KAI ကြားတိုက်ပွဲတွေဟာကချင်ပြည်နယ်စကိုင်းတိုင်းထက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိပါကျေပြန့်လာနေပါတယ်။ကျွန်တော်သားညဦးပါ။
တိုင်းနိုင်ငံမှာတကြော့ပြန်ကိုဗစ်တတိယလိုင်းကူးစက်မှုနှုန်းဟာစိုးရိမ်စရာအခြေအနေဖြစ်လာတာကြောင့်အရေးပေါ်အခြေအနေကိုနောက်ထပ်နှစ်လတိုးမြင့်လိုက်သလိုထိုင်းနိုင်ငံအတွင်းမှာရောက်ရှိနေတဲ့နိုင်ငံသားတွေကာကွယ်ဆေးထိုးဖို့အတွက်ဂျွန်လ9ရက်နေ့ကနေစတင်ပြီးစည်ရင်းပေးသွင်းဖို့အတွက်ရက်သတ်မှတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံအတွင်းရောက်ရှိနေကြတဲ့နိုင်ငံသားအားလုံးဟာမိမိရောက်ရှိနေတဲ့ဒေသကအနည်းဆုံးကျန်းမာရေးစင်တာတွေမှာကာကွယ်ဆေးထိုးဖို့အတွက်ဂျွန်လ9ရက်နေ့ကစပြီးမှတ်ပုံတင်ကြရမှာဖြစ်တယ်ဆိုပြီးနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကထုတ်ပြန်ပြောဆိုသွားပါတယ်။ရှေ့ပြောင်းလို့သမားတွေကြားမှာတော့ကိုဗစ်ကာကွယ်ဆေးထိုးဖို့မှတ်ပုံတင်ကြမလားဆိုတာတေချာမသိရသေးပေမဲ့အများစုကကိုဗစ်ကာကွယ်ဆေးထိုးဖို့စိုးရိမ်စိတ်တွေရှိနေတယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဒီရှေ့ပြောင်းလို့သမားတွေအားလုံးကစိတ်ရောအလုံးယုံကြည်ပြီးရနေမှာသူတို့ရဲ့လုတ်သားတွေဟိုကျင်းချက်လက်တောင်းနေလာကြာပြီခဏတက်လုတ်သားတွေမပြေးကြဘူးအခုလို့ရွှေပြောင်းလို့တမတွေကိုထိုင်းဥပဒေပုံမှန်33ရစမှုဖွလုံးရေးကန့်စကုံဝန်ထားတဲ့ကြောင့်တန်းတူခါစားခွင့်ရှိတယ်ဆိုပြီးထိုးပေးတာကိုမင်းတို့ထိုးတယ်မှာတယ်လို့တော့ကျွန်တော်ကအကြံပြုတယ်သူတို့မထိုးရင်ဆိုတဲ့အကြောင်းကထိုင်းတည်င်းဌာနတွေမှာလည်းတကယ်လက်ပါခဲ့တဲ့ကိစ္စရှိနေတယ်မှအခမတင်လို့လေးဖြတ်သွားတာတို့ဟိုအသက်ဆုံးရှုံးသွားတာတို့ဆိုတာကပါနေလို့သူကအမတန်စိုးရင်ကြောက်လန့်မထိုးချင်ဘူးလို့ညှင်းဆန့်နေတာခင်ဗျာ
2021ခုနှစ်ဧပြီလကစပြီးဘန်ကောက်မြို့ area တွေက night club တွေကနေစတင်ကူးစက်ပြန့်ပွားလာတဲ့ covid တတိယလိုင်းဟာအခုဆိုရင်စက်ရုံတွေစောက်လို့ရေးဆိုင်တွေကရွှေပြောက်လို့သမားတွေကိုပါကူးစက်လာနေတယ်လို့အကျဉ်းထောင်တွေထဲမှာလည်းစိုးရိမ်ပွဲရာပြန့်ပွားကူးစက်လာနေတာပါအခုဆိုရင်တလအတွင်းနိုင်ငံတဝန်းပိုးတွေ့လူနာ6,400လောက်အထိမြင့်တက်သွားခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်ကူးစက်မြန်ကိုဗစ်ရောဂါပိုးအမျိုးအစားတဲ့ကူးစက်သူရှေ့တောင်းနေပေါင်း36ယောက်ကိုပထမအဆုံးအကြိမ်ဖြစ်စစ်စစ်အရာရှိတွေကတောက်ကြနေကပြောပါတယ်။တောက်ကြနေမှာပဲထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာဦးဆောင်ပြီးကယောဂါထိန်းချုပ်ရေးဘုတ်ကတာဝန်ရှိသူတွေနဲ့ကျန်းမာရေးဝန်ကြီးဌာနတို့တွေ့ဆုံဆွေးနွေးပွဲအပြီးမှာတော့ကပ်ဘေးအရေးပေါ်ကာလနောက်ထပ်နှစ်လတိုးမြင့်ဖို့အတွက်ဆုံးဖြတ်လိုက်တာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကထိုင်းဘာသာနဲ့ပြောဆိုသွားပါတယ
်ขึ้นมานะครับให้เป็นการขยายคราวที่12ตั้งแต่วันที่1มิถุนายน
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ36,000ကျော်ရှိနေပြီးမေလ22ရက်နေ့တနေ့ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,052ယောက်ထိရှိနေပါတယ်။ကိုဗစ်တတိယလိုင်းကူးစက်မှုမှာတော့နေ့စဉ်ထောင်ချီကူးစက်မှုတွေဖြစ်ပေါ်နေပြီးအခုတည်းထိသေဆုံးသူ959ဦးထိရှိလာကြောင်းထိုင်းဆိုရကအတည်ပြုထုတ်ပြန်ထားပါတယ်ရှင
်။ရရှိမှခင်ဗျာ။ခုတော့ပတ်စဉ်အစီအစဉ်တွေကိုတက်ဆက်ပြီးပါမယ်။အရင်ဆုံးတော့ဒီလူခွေအခြေအနေတွေကိုတင်ဆက်နေတဲ့ဒုတ်အတအစီအစဉ်နဲ့စပါမယ
်မင်္ဂလာပါရှင်မြန်မာနိုင်ငံကျွမ်းအမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတ်အတပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်ကောင်စီကဖမ်းဆီးတရားစွဲဆိုတာခံလိုက်ရတဲ့သတင်းတော့တယောက်ရဲ့ဖြစ်ရပ်ကိုခြေရခံကြည့်ထားပါတယ်။သူဟာဆေအာနာသိမ်းပြီးကလေးကအကြီးအကျယ်ပြောင်းလဲသွားတဲ့တရားစင်ရေးစနစ်ထဲကနေမှန်ကန်တဲ့တရားမျှတမှုရရှိဖို့ကိုနီးကိုဟန်နဲ့စူးစမ်းနေတဲ့သူတွေကတယောက်ဖြစ်ပါတယ်။ဖမ်းဆီးခံရသူတွေဟာရှေ့နေကူညီရရှိဖို့ပြိပင်ခံလာရတာတွေရှိလာပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတော့တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
နာမည်မေလာ26ရက်နေ့ဟာကိုအောင်ကျော်ရဲ့ရှင်းနေမှာပါပဲကိုတိုင်းနောက်ဆုံးလျှောက်လေချက်ပေးရမယ့်6ချိန်မြောက်ယုံချင်းဖြစ်ပါတယ်သူကရှင်းနေမှာပါပဲယုံချင်း2ချိန်ကိုကြော်ဖြတ်ပြီးပါပြီကိုအောင်ကျော်ဟာ TVB သတင်းဌာနရဲ့ဒေသခံသတင်းတော်တစ်ယောက်ဖြစ်ပါတယ်သူကိုမက်စလာတရနေ့ညမှာစက်ကောင်စီရဲ့လက်နက်ကိုင်အဖွဲ့တွေကအကြမ်းဖက်ဝင်ရောက်ဖမ်းဆီးခဲ့ပြီးပုံမှန်905နဲ့တရားစွဲဆိုခံရတာဖြစ်ပါတယ်
။လာမယ်လို့ကြောက်ပါခဏမလုံးတဲ့နေရာဟာဒီဝါရီရခေါဒီဝါရီရ
မက်စလာတရနေ့မှာစစ်ကား6စီးလောင်းနဲ့ရက်ကွက်ထဲကိုရောက်လာပါတယ်။ညအချိန်မတော်မီးတွေဖြတ်ပြီးကိုအောင်ကျော်အိမ်ကိုဂဲဖန်ခေါ်လီတွေနဲ့ပြက် တနက်ပြပောက်ချင်းချောက်ကအင်ကိုချိုးပြတ်ဝင်ရောက်ဖမ်းခဲ့တာပါ။အဲ့ဒီလိုအကြမ်းဖက်ဖမ်းခံရစဉ်တုန်းကလည်းဘာမှမေးမြန်းခုခံပိုင်ခွင့်မရခဲ့သလိုအဖမ်းခံရပြီးနောက်ပိုင်းတရားစွဲဆိုခံရချိန်မှာလည်းဥပဒေအထောက်အကူပြုသူရှင်းနေအကူအညီမဲ့အောင်ဖမ်းတီးခံရပြန်ပါရဲ့။ကိုအောင်ကျော်ဇနီးဖြစ်သူမန်နေဂျီက
မစပီနေညပါဝါကလည်းခုနေရှင်းနေမရောက်ပေါ့။ရှင်းနေမရောက်စူးစမ်းကြည့်ခဲ့တယ်မှာ။ဒီငါကကာဂျီနဲ့ဆွေးနွေးပြီးတော့ဒီမှာရှင်းနေလိုက်ရတယ်။ငါအချိန်မှာကိုအောင်ကျော်ကမစတာတင်းနေဆိုတော့အဲ့တော့ဒီစူရဘေးမှာရှင်းနေလေချင်းချမှုတွေရှိသေးဘူးပေါ့။ရှိသေးတော့900လွယ်ကူတယ်မှာလွယ်ကူပြီးတော့မှနောက်ပိုင်းမှတဖြည်းဖြည်းသူတို့တင်းကျပ်လာတဲ့ခါကျတော့ရှင်းနေလေအထက်ဒီထောင်မင်းတရားရုံးတွေမလိုက်ပြီးချင်တော့အဲ့လိုမျိုးတွေဖြစ်လာတယ်ပြီးရင်ရှင်းနေလက်ဆက်ပဲများတော့ဟိုဦးတောင်းတာနဲ့ရှင်းဥပဒေရရှိနေတယ်အခုလည်းများတော့အဲ့လိုမျိုးဖြစ်လာတယ
်ဘိတ်တဝဲဘကရှင်းနေတွေဟာတရားခွင်ပြင်ပမှာပုဂ္ဂိုလ်ရေရာချင်းချောက်ခံရတယ်လို့သိရပါတယ်ဆန္ဒပြပွဲမှာပါဝင်တဲ့ရှင်းနေရဲ့အချက်လက်ကိုသိမ်းထားပြီးအကြက်ကင်တာခံဝန်ချိုးခိုင်းတာနဲ့ပုံမှန်905နဲ့တရားစွဲဆိုခံရတဲ့သူတွေမလိုက်ပေးဖို့ဖိအားပေးခံရတယ်ရှိတယ်လို့လည်းသိရပါတယ်။မတ်လ23ရက်နေ့ကနေဧပြီလ29ရက်နေ့အထိမန်နေဂျီဟာကိုအောင်ကျော်နဲ့အဆက်အသွယ်ပြတ်သွားခဲ့ပြီးအဆက်အသွယ်ပြန်ရချိန်မှာတော့ရုံချင်းနှစ်ခါထုတ်ပြီးနေပြီဖြစ်ပါတယ်
။ဒီ၄ချိန်မြောက်ရုံချင်းကနေစပြီးတော့ကိုရန်ချောက်လက်ဆက်တင်ရတယ်။ပြန်မနေ့ကတော့၅ချိန်မြောက်ဒီလာမဲ့6ကျင်းမြောက်အချိန်ဆိုရင်သူရဲ့လျှောက်လည်းအပိတလျှောက်လည်းချက်ပြီးတင်ရတော့ဘူးအဲကိုအောင်ကျော်ဘာလို့လဲဆိုတော့ပြပီရောသူကတင်သွင်းလာတယ်သူကရာသောမှုသူတော့လည်းရာသောသားမဟုတ်ဘူးမီဒီယာဒဲမီဒီယာသမားယောက်ဖြစ်တယ်အဲကြောင့်မို့ဒဲမီဒီယာသမားတက်ဖြစ်တဲ့အတွက်ကြောင့်ဒဲမီဒီယာဥပဒေနဲ့အညီသူအမိချက်ပေးဖို့ဆိုတော့ပြပီရေသူလျှောက်လည်းချက်တင်လာတယ်တောင်းတူလာတယ်ပေါ့နော်အဲရုံးချင်းမတိုင်ခင်ဒီ3ကျင်းမြောက်ရုံးချင်းမှာတော့ပြပီဒီယာဘာလို့လဲဆိုတော့အင်္ဂါကကာဂျီမုန်နဲ့ဆွဲရတာဖြစ်တဲ့အတွက်ဒီသတင်းမီဒီယာဥပဒေကိုအခြေခံပြီးတော့ဆုံးဖြတ်မှာမဟုတ်ဘူး။ငါဆွဲဆိုတာလည်းငါကကာဂျီနဲ့ပဲအခြေခံဆွဲဆိုဟိုဆုံးဖြတ်မှာဆိုတော့ကိုအောင်ကျော်ကပြောခိုင်းလိုက်တယ်။အသိရှိနေများလေတော့
ကိုအောင်ကျော်ကိုခုနှစ်ချိန်မြောက်ယုံချိန်မှာအမိတ်ချမှတ်ခံရတော့မှာပါ။ဒီလိုရှင်းနေအခက်ခဲကြုံတွေ့နေရတာကကိုအောင်ကျော်တယောက်ချင်းရောမဟုတ်ပါဘူး။မုံရွာမှာဧပြီ15ရက်နေ့ကတပိတ်လမ်းကြောင်းချီတက်နေစဉ်ကားနဲ့တိုက်ပြီးအဖမ်းခံခဲ့ရတဲ့မုံရွာတပိတ်ဦးဆောင်သူလူငယ်ကိုဝေမွန်းနိုင်အမှုလိုက်ပေးတဲ့ရှင်းနေဟာလဲတိန့်ရှောင်နေရပါတယ်။သူ့ကိုနိုင်ငံရေးနဲ့ပတ်သက်တဲ့အမှုကိုလိုက်ပေးမယ်ဆိုရင်905နဲ့တရားစွဲခံရမယ်လို့ဖိအားပေးခံရတာပါ။ဒါအပြင်ဖမ်းဆီးခံရတဲ့ចောင်းသားတွေရဲ့အမှုလိုက်ပေးမယ်ဆိုရင်လည်းတရားစွဲမယ်လို့ရှင်းနေတွေကိုချင်းချောက်တာကြောင့်အမှုမလိုက်ပေးရတော့တယ်လို့တိန့်ရှောင်နေရသူတွေလည်းရှိရဲ့လို့မုံရွာတပိတ်ဦးဆောင်ကော်မတီကနေသိရပါတယ်။ကျိုးအတန်ကမန္တလေးဘက်ကရှင်းနေတဲ့ချို့ကိုလက်ရှိအမှုလိုက်ပေးရင်ကြုံနေရတဲ့အခြေအနေကိုဆက်သွယ်မေးမြန်းကြည့်ရမှာလဲဒါရိုက်ချင်းချောက်တာမျိုးမရှိသေးပေမဲ့အမှုလိုက်ရမှာအခက်ခဲရှိတယ်လို့ပြောကြပါတယ
်ခက်ခဲရှိရဆိုဒီလိုပေါ့ရမိကမိရမဲ့ဆက်ချို့မိကနေရတော့ကျွန်တော်တို့ကဟိုမေးပြန်နေဆိုပြီးပါလေညီဆွမ်းတော့မှာဆိုလို့မမေးရမျိုးတွေပေါ့လေတာမကြီးဆိုရှိနေတာပေါ့ဗျာနော
်မြန်မာဆက်အာနာရှင်လက်တဲ့ဟာမေလ20ရက်နေ့အချိန်လူ9000ကျော်ကိုဖမ်းပြီး4000ကျော်ကိုချုံနောင်ထားဆဲဖြစ်က64ယောက်ကိုတော့ထောင်ဒဏ်ချလိုက်ပါတယ်။မျက်ကွယ်သေးတယ်နေလဲပါတယ်လို့လူ1900ကျော်ကိုဖမ်းဝရမ်းထုတ်ချပါသေးတယ်။အာနာသိန်းအဖွဲ့ရဲ့လက်ကင်ချုပ်ရဲနဲ့စစ်တပ်ဟာဖေဖော်ဝါရီလ1ရက်နေ့ကလေးကဖမ်းဆီးတာတွေကိုဥပဒေမဲ့လုံဆောင်နေခဲ့တာပါ။အဲ့ဒီလိုအတားအဆီးမရှိဖမ်းဆီးမှုတွေပိုလုံးလို့ရအောင်လဲနိုင်ငံသားတွေကိုဖမ်းဝရမ်းမပါဘဲဖမ်းဆီးရ24နိုင်ငံကြကြော်လွန်ချုံထောင်တာမိသူအိမ်ကိုမစိုးအချိန်မရွေးဝင်းရှာဝင်ဖမ်းတာတွေကိုလုံးလုံးမရအောင်အကာအကွယ်ပေးထားတဲ့နိုင်ငံသားများဤပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုအကာအကွယ်ပေးတဲ့ဥပဒေပုံမှန်တချို့ကိုရည်ဆိုင်ခဲ့ရပါရက်ကျေးဥပဒေမှာအစည်းအဝေးတိုင်လို့ရမယ့်ပုံမှန်ကိုပြန်ထည့်သွင်းခဲ့ပါတယ်
စာလင်အစားရက်ွက်တို့မဟုတ်ကျင်းရအောင်စုမညာအင်းငယ်နေလာရောက်တဲ့ကိုတော့ဧည့်သည်များအတွက
်အခုပုံမှန်အရအိမ်ဆောင်စုတိုင်းဟာတကောင်စီးရင်မရှိရင်ဒါမှမဟုတ်ဧည့်သည်လာရင်သက်ဆိုင်ရာအုပ်ချုပ်ရေးမှူးကြီးအိမ်မှာနေထိုင်သူစည်းရင်းကိုအတည်ပြုရမှာပါဒီဥပဒေကိုဆန္ဒပြသူတွေကိုဖမ်းဖို့အသုံးပြုပါတယ်အခုချိန်ထိစစ်တပ်ဟာအာဏာတည်မြဲရေးနဲ့ဆန့်ကျင်သူတွေကိုဖိနှိပ်ဖို့အတွက်ဥပဒေ16ခုပြင်ဆင်ခဲ့ပြီလည်းဖြစ်ပါတယ်ဒီမိုကရေစီလိုလားသူတွေကိုဖမ်းလို့ရအောင်ညီမျိုးစုံနဲ့လုပ်ပြီးနောက်မှာတော့ထောင်ထဲအချုပ်ထဲဖမ်းဆီးခံရခြင်းအခွင့်အရေးဆုံးရှုံးအောင်လဲထပ်ဆင့်လုပ်လာပါတယ်။ တရားရုံးတွေကိုထောင်ထွင်းရှိခဲ့သလိုစစ်အုပ်ချုပ်ရေးကြီးညာရဲ့မျိုးနွယ်တွေကဖမ်းခံရသူတွေကိုလည်းစစ်ခုံရုံးမှာရှေ့နေငှားခွင့်မရဘဲအကျဉ်းကြီးနဲ့သာစစ်ဆေးနေရပါတဖန်ဧပြီလ29ရက်နေ့ရက်စွဲနဲ့ဥပဒေရေးရအခြားကူဘေးရဥပဒေကိုပြင်ဆင်ပြချမ်းပြီးအနှစ်သာရဖြစ်တဲ့ပုံမှန်3ရက်ပုံမှန်ခွဲ9ကိုပယ်ဖျက်ခဲ့ပါတယ်ပုံမှန်ခွဲ9ကတော့ပြစ်မှုဆိုင်ရာစုံစမ်းထောက်လှမ်းရေးနဲ့စုံစမ်းမှုတွေပြုလုပ်နေစဉ်အတွင်းရဲအချုပ်နဲ့အကျဉ်းထောင်တွေမှာမလိုလားအပ်တဲ့ဖမ်းဆီးချုပ်နှောင်တဲ့ကာလရောကြစီရင်နဲ့ဥပဒေနဲ့မညီတဲ့ဖမ်းဆီးချုပ်နှောင်မှုတွေပပျောက်စီရင်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါအပြင်ဥပဒေပါပုံမှန်10ခုကိုပယ်ဖျက်ပြီးပုံမှန်22ခုကိုအစားချိုးခဲ့တာပါ။မြန်မာနိုင်ငံရှင်းနေများကွင်ရဲ့ဥက္ကဋ္ဌဦးကြီးမြင့်က
ကိုရောကဆိုဒုတိယစာဖမ်းခံရတဲ့စပြီးတော့ဦးကြီးတောင်းလို့ရပြီ။အခုလောကတောင်းလို့မရဘူး။အဲ့လူတယောက်ကိုဖမ်းပြီးတရားရုံးရောက်ပြီးဆိုမှလိုက်ပေါ့နော်။အဲ့လူထောင်ကြသွားပြီဆိုတဲ့ဒီကိစ္စနဲ့အဲ့မှာအယူခံတို့ပြင်ဆင်မှုတို့အထောင်သေးမှာအကူအညီတို့အဲ့ဒါတော့ပေးဖို့မရှိတော့ဘူးအဲ့ဒါဖြစ်ပလိုက်နောက်တစ်ခါဥရေထောက်ကူပြုအဖွဲ့ကဟိုလုံးဝဆိုလို့ရှိရင်ဌာနဆိုင်ရာတွေအကူအညီတောင်းဖို့ရှိတယ်ဌာနဆိုင်ရာတွေလည်းဥရေပြုအထောက်ကူဖို့ကူညီဖို့တာဝန်ရှိတယ်ပေါ့ဒါဥရေမှာကိုပြတ်ထန်းနေတာအခုတော့အဲ့ဒီပိုက်တွေဖြစ်ပလိုက်ပြီလုံးဝပဲဌာနဆိုင်ရာတွေအကူအညီတောင်းကြမလို့မပေးဘူးအတုပလိုက်အစိုးဆုံးကတော့ပါလဲဆိုလို့ရှိရင်အပြည်သူတွေကိုတပတ်တလားကူညီကြတယ်နောက်ခမရှင်နေလိုက်ပြီးတယ်ပြည်များနေပြီးတယ်အဲ့ဒီဟာတွေနဲ့ပတ်သက်လို့ပြိပိလိုက်ပြီးဒီစစ်ကောင်စီလက်ထက်မှာနောက်ဆုံးပြင်ဆင်လိုက်တဲ့ဥပဒေကြီးဒီပြည်သူတွေကိုအကြီးအကျယ်နဲ့တိကျဆုံးရှုံးပြီးတော့စစ်အာဏာရှင်အလိုကျလုံးဝလုံးဝပြောလိုက်တာပဲအဲ့ဒါပဲအချုပ်ပါတော့နော်
2016ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေအရဥပဒေအထောက်အကူပြုအဖွဲ့တွေကိုပြည်ထောင်စုအဆင့်ကနေမြို့နယ်အဆင့်ထိဖွဲ့စည်းထားပါတယ်။ပြစ်မှုတစ်ခုအတွက်ဆွဆွဲခံရသူငွေကြေးချို့တဲ့သူအမျိုးသမီးနဲ့ကလေးတငယ်တွေလိုဥပဒေဆိုင်ရာအထောက်အကူတောင်းခံခွင့်ရှိသူတွေအတွက်အခမဲ့ကူညီဆောင်ရွက်ပေးနေရပါ။လက်ရှိအချိန်မှာတော့ပြင်ဆင်လိုက်တဲ့ဥပဒေအရအဖွဲ့ဝင်အသစ်တွေနဲ့ဖွဲ့နိုင်ဖို့ရခင်ရှိနေတဲ့ဥပဒေအထောက်အကူပြုရေးအဖွဲ့အားလုံးကိုလည်းမေလာ၁၀ရက်နေ့ကတာဝန်ကနေရက်ဆဲလိုက်ပြီးဖြစ်ပါတယ်။ကိုအောင်ကျော်ရဲ့အမျိုးသမီးမနေကြီးကတော့ဖြစ်စည်းခံလိုက်ရတဲ့တရားဥပဒေစိုးမိုးရေးအပေါ်အယုံအကြည်မရှိတော့ပါဘူး
။ဒီနိုင်ငံမှာတော့တရားဥပဒေစိုးမိုးမရှိတော့ဘူးနော်။အခုတော့ကျွန်တော်ဒီလာမယ့်ရုံးချိန်ခုနှစ်ချိန်နောက်မှာတရားဥပဒေဘလို့ကန်ပိတ်ချနေပြီးစပါတယ်အမေရလည်းပဲဒီမှာလောကအယုံအကြည်မရှိဘူးပေါ့။ဥပဒေကိုမယုံကြည်တော့တဲ့အတွက်အကယ်ကိုအောင်ကျော်အမေကြောက်အောင်လည်းရှင်နေတာဘာအဆင်ပြေလဲဝင်လာမဟုတ်ဘူး။ဒီမှာနိုင်ငံဥပဒေလောကပြင်ကျူတဲ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒိုးအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့စနေနေ့စကဝိုင်းအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပြပါမယ်။ဆရာနာသိမှုကိုစန့်ကျင်တဲ့အတွက်ဖန်ဆီးထင်းသိမ်းခံထားသူတွေကိုထောင်နှင်းတရားရုံးထုတ်တာမှာအခက်အခဲမျိုးစုံရင်ဆိုင်နေရတယ်လို့အခမဲ့ဥပဒေအကျိုးဆောင်ဖြစ်တဲ့လိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်နီဒေါ်ဇာလီက VOA ကိုပြောပါတယ်။လက်ရှိရန်ကုန်အင်းစိန်ထောင်တွင်အမှုပေါင်း1000ကျော်ကိုလက်ခံဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်။တနင်္ဂနွေနေ့စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားသူပေါင်း9000ကျော်ရှိနေပြီလို့ EPP နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားတာပါ။လက်ရှိအင်းစိန်ထောင်တွင်တရားရုံးထုတ်စစ်ဆေးနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ရှင်းနေတော်စာလီကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်ပြီးမြန်ထားပါလေအခုစနေညစနေဝိုင်းအစီအစဉ်မှာထုတ်လွှင့်ပြပါမယ်နားဆင်ကြပါခင်ဗျာ
အခုဒီအချင်းတောင်နေထဲမှာပေါ့နော်စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားသူတွေရဲ့အရေးပေါ့အဲ့အတွက်ကိုဥပဒေကျိုးဆောင်ဖြစ်လိုက်ပါဆောင်ရွက်နေတဲ့အခြေအနေကိုအရင်ဆုံးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ရှင်ကျမတို့အခုက
ဒီအာဖန်စီထိမ့်သိမ်းချင်းခံရတဲ့သူတွေအတွက်ကိုကျမတို့တွေဥပဒေဆိုင်ရာဒီအာအခမဲ့ဝန်ဆောင်မှုတွေကျမတို့တွေကူညီဆောင်ရွက်ပေးပါတယ်ပြီးတော့တရားရုံးတွေမှာကျမတို့အမှုလိုက်ပါဆောင်ရွက်ပေးတာမျိုးတွေလည်းဆောင်ရွက်ပါတယ်ပြီးတော့အာသူတို့ရဲ့ဒီဖန်စီထိမ့်သိမ်းချင်းခံရတဲ့မိသားစုဝင်တွေအတွက်ကိုသူတို့ရဲ့မိသားစုတွေပေါ့နော်ဒီအာအထောင်ထဲမှာရှိတဲ့ဒီသူတို့ရဲ့အမှုအခင်ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့တွေကပြန်လည်ပြီးတော့မှဒီ update ပေါ့နော်ဒီပေးတာမျိုးတွေကျမတို့လုပ်ဆောင်ပါတယ်လို့ဟုတ
်အဲ့တော့အခုဒီဖန်စီထိမ့်သိမ်းခံထားရသူတွေရဲ့အခြေအနေပေါ့နော်အဲအဲ့ဒါတွေကရောအခုသူတို့ကိုတရားရုံးထုတ်ပြီးစစ်ဆေးနေတဲ့အခြေအနေကဘယ်လိုရှိလဲရှင်သူတို့ကအခုကလက်ရှိဟိုကျမတို့သိရတာထောင်တွင်းတရားရုံးကြီးဖြစ်နေတဲ့အတွက်ဆိုတော့အဲ့ဒီအနေအထားကိုလည်းပြောပြပါဦးရှင်
โอเคရှင်အခုကသူတို့တွေကဒီအာသူကဘယ်လိုပြောမလဲဒီအများစုကကျမတို့တွေဒီပုံမှန်905ကကြီးရဲ့ပေါ့နော်အာဒီဆွဲခံရတဲ့လူတွေပြီးတော့ကျမတို့ဒီအာလက်နက်များဥပဒေပုံမှန်ဒီအာ19ပေါ့နော်19ကကြီး19 9 19စလုံးဆိုတော့အဲ့ပုံမှန်တွေနဲ့ဖမ်းခံရတဲ့သူတော်တော်များများကိုဒီအင်းစိန်အာရန်ကုန်တိုင်းဆိုရင်ပေါ့နော်အင်းစိန်အချင်းထောင်မှာရှိတဲ့အထူးတရားရုံးကနေပြီးတော့မှအမှုကိုစစ်ဆေးနေပါတယ်။အာတချို့သောအမှုတွေဆိုရင်တော့အခုဆိုရင်ကျမတို့ဆိုရင်ကျမတို့လိုက်ပါဆောင်ရွက်နေတဲ့အမှုမှာဆိုရင်အာနောက်တစ်ယောက်လောက်ပေါ့နော်တစ်ယောက်လောက်ကိုစစ်ပြီးပြီဆိုရင်ကျမတို့တွေအာဆွဲချက်အဆင့်ကိုရောက်နေပေါ့နော်ဒါပေမဲ့ဒီသွားတဲ့ process တော်တော်များများဟာကျမတို့အရင်တုန်းကဒီသက်ဆိုင်ရာတရားရုံးမြို့နယ်တရားရုံးတွေမှာအမှုလိုက်ပါဆောင်ရွက်တယ်လို့ပဲသူ process ကသွားတယ်ဆိုဆိုကြပါဆိုရမန်ပြီးသွားရင်တရားဆွဲဆိုတယ်တရားဆွဲဆိုခြင်းပြီးသွားပြီဆိုရင်အာသူတို့ CMP လုပ်တယ်ပေါ့နော်အဲ့အဆင့်တွေနဲ့သွားတာမျိုးတွေရှိရဲ့ဟုတ်ကဲ့
ဆိုတော့ညီမအနေနဲ့ကအခုလိုမျိုးပေါ့နော်ဒီဖန်စီထိန်းသိမ်းခံထားရသူတွေရဲ့အရေးကိုအိုအခမဲ့ပေါ့နော်ဒီဥပဒေကြိုးဆောင်ဖြစ်လိုက်ပါဆောင်ရွက်ဖို့ဆုံးဖြတ်ရတယ်ပေါ့နော်လောက်ပါဆောင်ရွက်ရတဲ့အကြောင်းမျိုးလည်းပြောပြပါအောင်ရှင
်ဟုတ်ကျွန်မကတော့ငကိုကလေးကိုကဒီပေါ့နော်ဒီအစီရင်နှံပါတဲ့သူတွေပြီးတော့ရာဇဝတ်မှုနဲ့ဆွဲဆိုခံရတဲ့သူတွေအတွက်ဆိုရင်တော့ကျွန်မရှိနေစဖြစ်ကလေးကိုကကျွန်မဟိုဘယ်လိုပြောမလဲကြည့်တခုအနေနဲ့မတတ်မှတ်ထားဘူးပေါ့နော်ဆိုတော့အဲ့ဒီဟာလိုမျိုးရှိရယ်ပြီးတော့နောက်ထပ်တခုကကျတော့ကျမအနေနဲ့ဒီအခုဟိုပေါ့နော်ဒီကာလမှာကျတော့တော်တော်များများဒီငွေရေးကြေးရေးနဲ့ပတ်သက်ပြီးတော့ခက်ခဲကြတယ်ပြီးလည်းပြီးွားတော့ကျမတို့ဒီကြံခဲ့တဲ့တစ်နှစ်လုံးကလည်းကိုဗစ်ဒဏ်ကိုကျမတို့မြန်မာနိုင်ငံနဲ့အလူးလက်ခံစားရတာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဖက်စီထိန်ထိန်ခံရတဲ့မိသားစုဝင်တွေအနေနဲ့လည်းငွေကြေးဆိုင်ရာသူတို့အခက်အခဲတွေရှိမယ်တချို့ပတ်စံရှိတဲ့သူကြပြန်တော့လည်းဒီငွေထုတ်ဖို့လည်းအင်မတန်ခက်ခဲတဲ့အနေအထားတစ်ခုရှိမယ်ဆိုတဲ့အခါကျတော့ကျမအနေနဲ့ကျတော့ဒီလိုဆိုရင်ဒီလိုကာလမျိုးမှာဆိုရင်ပေါ့နော်ကြေးတစ်ခုမတတ်မှတ်ပဲနဲ့ပေါ့နော်ကျမတို့လည်း contribution အနေနဲ့ပေါ့နော်ဒီဥပဒေဆိုင်ရာဝန်ဆောင်မှုလေးကိုငါတို့လုပ်ကြရအောင်လုပ်မယ်ဆိုတဲ့စိတ်ထားစဝင်လာတယ်ပြီးတဲ့အခါကျတော့ကျမတို့ဒီဒါကြောင့်ပတ်စံတက်တိုင်းတဲ့သူစီကလည်းကျမတို့တွေကဘယ်လိုပြောမလဲကျမတို့ပတ်စံလည်းမယူဘဲနဲ့ကျမတို့အခမဲ့ဝန်ဆောင်မှုတွေပေးလာဆိုတော့ဒီလိုမျိုးစိတ်ထားဘာလို့ဖြစ်ပေါ်လာလဲဆိုတဲ့အခါမှာဆိုရင်ကျမတို့အရင်တရားရုံးနေမှာဆိုရင်မိသားစုနဲ့ဖန်ဆီးခံရတဲ့သူတွေကကျမတို့တွေးဆုံလို့ရတယ်ဘာလို့တွေးဆုံလို့ရလဲဆိုတော့တရားရုံးမှာရှိရဲ့အချုပ်မှာဒါမှမဟုတ်တရားရုံးမှာရှိရဲ့တရားရုံးမှာသူတို့ယုံထုတ်တဲ့အခါမှာမိသားစုဝင်နေနဲ့တွေးလို့ရတယ်တွေးလို့ရတဲ့အခါမှာအနည်းဆုံးတော့သူတို့တွေမှာမိသားစုတွေကနေပြီးတော့မှသူတို့သားသမီးဒါမှမဟုတ်သူတို့ရဲ့မိသားစုဝင်ကိုသူတို့ကစံချက်မှမရှိသလားပေါ့နော်အဲ့လိုမျိုးသူတို့မြင်တွေးလို့ရဒါပေမဲ့ဒီကာလမှာကျတော့ထောင်ထဲကျတော့မိသားစုနဲ့ပေးမတွေ့ဘူးဘယ်လိုပြောမလဲမိသားစုကလည်းဝင်လို့မရဘူးပြီးတော့ court ပုံစံက open court မဟုတ်တာဖြစ်တဲ့အတွက်ကြောင့်မို့ကျမတို့အနေနဲ့ဟိုဘယ်လိုပြောမလဲဟိုဒီချိန်မှာစင်းရဲရဲချမ်းသာသာဘသူမဆိုမိသားစုဝင်တယ်အပူတန်ခံစားရတယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ဒီလိုမျိုးကိစ္စလိုမျိုးလည်းကျမတို့အနေနဲ့ကဟိုဘယ်လိုပြောမလဲငွေကြေးကဘလို့မှဟိုတောင်းမဟိုမတောင်းချင်ဘူးပေါ့နော်ပြီးတော့နောက်ဆုံးတစ်ခုကကျတော့ကျမတို့အခုကျမတို့လိုက်ပါဆောင်ရွက်နေတဲ့အမှုတော်တော်များများဟာဆိုရင်ဒီအခုပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဟိုအမှုတွေများတာဖြစ်တယ်ဒါကြောင့်မို့ကျမကကြတော့ဟိုအရေးဟိုကျမတို့ရှေ့နေလိုက်စင်စရာကလေးကိုကအာကျမတို့ရဲ့ကျမမှာထားတဲ့စိတ်ကကြတော့နိုင်ငံရေးနဲ့ပတ်သက်တဲ့အမှုဆိုရင်ပတ်စံမယူဘူးအဲဆိုတော့ ထိုင်ချက်ကရှိရဲဆိုတဲ့ခါမှာဒါကြောင့်ကျမကဒါအခုမှမဟုတ်ကျမအရင်ကတည်းကပေါ့နော်ဒီလိုမျိုးနိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုမျိုးဆိုရင်ကျမတို့ကအခမဲ့လိုက်ပါဆောင်ရွက်ပေးတာမျိုးတွေရှိပါတယ
်ဒီစစ်ကောင်စီကအခုဖမ်းဆီးထားတဲ့ဖမ်းဆီးနေတဲ့အခြေအနေပေါ့နော်အဲ့တော့သူတို့ဒီအာဏာသိမ်းပြီးရဲ့နောက်ပိုင်းမှာဒီလူတွေကိုဘာကြောင့်ဖမ်းဆီးတယ်လဲရှင်သူတို့ဘယ်လိုပုံစံမျိုးနဲ့ဖမ်းဆီးခဲ့တယ်လဲပေါ့
ဟုတ်ကဲ့ဟိုစကျမတို့အမှုတွေထဲမှာဆိုရင် February 1ရက်နဲ့ကလေးကအဖမ်းခံရတဲ့သူတွေလည်းရှိတယ်လို့ဒီအများစုကကြတော့ဒီMarch လ3ရက်နေ့မှာအဖမ်းခံရတဲ့သူတွေကပုံများတယ်ပေါ့ March လ3ရက်နေ့နောက်ပိုင်းမှာအဖမ်းခံရတဲ့သူတွေများတယ်အဓိကကြတော့သူတို့တွေကတချို့ကြတော့ဒီဆန္ဒပြပွဲလုပ်တဲ့နေရာမှာ the base စစ်ကြောင်းနေရာမှာပေါ့နော်ဖမ်းဆီးခံရတဲ့သူတွေရှိတယ်တချို့ကြတော့မဟုတ်ဘူးဒီဖမ်းဆီးခံရမဟုတ်ပါဒီဆန္ဒပြတဲ့နေရာမှာပါဝင်ပါတယ်ဆိုပြီးတော့မှနောက်မှပြန်ပြီးဥမာပေါ့ဒီ10ရက်နေ့မှာစရနေမှာသူဆန္ဒပြပါတယ်ဆိုပြီးတော့မှအာပြောပြီးတော့မှဒီ18ရက်နေ့သို့မဟုတ်19ရက်နေ့မှာပြန်ပြီးတရားစွဲတယ်ပေါ့နော်အဓိကကျတော့အာဆန္ဒပြတယ်အာပြီးလဲပြီးွားတော့ဒီ CDM လှုပ်ဆောင်တဲ့သူကိုပန့်ပိုးတယ်ထောက်ပံ့တယ်အာပြီးလဲပြီးွားတော့နောက်တစ်ခုကကျတော့ဒီအများပြည်သူသို့မဟုတ်เนาะအစိုးရဝန်ထမ်းဟိုပေါ့နော်အစိုးရဝန်ထမ်းတူဒါမှအစိုးရဝန်ထမ်းအများစုကိုတော့စိုးရိမ်ကြောက်ရွံ့ထိတ်လန့်အောင်လှုပ်ဆောင်နေမမှန်သတင်းတွေကိုဖြန့်ဝေတယ်ဆိုပြီးတော့အဲ့ဒီခေါင်းစဉ်တွေနဲ့ဟိုတရားစွဲတာများတယ်ပုံမှန်ကျတော့ဒီအခု February 14ရက်နေ့မှာပြင်ဆင်ပြောင်းလဲပြင်ဆင်တတ်မှတ်လိုက်တဲ့အတီးပြုတ်လိုက်တဲ့ရစပတ်ကြီးဥပဒေပုံမှန်905ကကြီးနဲ့သူတို့တွေအရေးယူတာတွေလုပ်တယ်ပေါ့နော်ဆိုတော့အဲ့ပုံမှန်တွေများတယ်ဒါပေမဲ့အဲ့မှာမှအခုဆိုရင်လက်နက်တွေပါလာတဲ့အခါကျတော့ဒီလက်နက်ဥပဒေဖြစ်တဲ့သူတို့ယာယီလက်တလောမှာပြင်ဆင်လိုက်တဲ့ပေါ့နော်ပြောင်းလဲပြင်ဆင်လိုက်တဲ့ဥပဒေ19ကာကြီးနဲ့ဆွဲတာရှိရဲကျွန်တော်တို့အမှုတွေမှာဆို19ကာကြီးလည်းရှိရဲ19စာလုံးလည်းရှိရဲ19ငါလည်းရှိရဲပေါ့နော်ဆိုတော့အဲ့ဒါကျတော့ပစ္စည်းအနည်းများနဲ့လက်ထက်လက်ဝယ်မိတာရဲတုံလောင်တာရဲအဲ့ပုံမှာမူတည်ပြီးတော့မှပုံမှားတွေအများပါဟိုပုံမှားတွေအဲ့လိုကွဲသွားတယ်ပေါ့နော်ဆိုတော့ဒါကတော့ဟိုအများစုပေါ့နော်ဒီလိုမျိုးအစွဲခံတယ်ဒါပေမဲ့အများစုကတော့လူတိုင်းဒီပါကတော့905ကာဂျီနဲ့905ဒက်ရှ်ကာဂျီနဲ့အစွဲခံရတာများပါတယ်ရှင်ဟုတ
်โอเคအဲ့တော့အခုဒီဒေါ်စာလီကိုရိုင်းဆောင်ရွက်နေတဲ့အမှုပေါင်းပေါ့နော်နောက်အခုဒေါ်စာလီတို့ဖွဲ့ထားတဲ့ဒီအခမဲ့ဥပဒေကြိုးဆောင်နေတဲ့ဒီရှေ့နေအမျိုးသမီးဖွဲ့တွေနဲ့လိုက်ပါဆောင်ရွက်နေတဲ့အမှုပေါင်းကဘယ်လောက်လောက်ရှိပြီရှင်
ไอ้จม้าอกูเลยตั่วไล่ตา1000เนี่ย1006หมู่ရှိတယ်ဒါနောက်ထပ်4หมู่မပါဆို1010ဒီနေ့မှာ1010ဖြစ်သွားပြီဟုတ
်ဒီအမှုတွေအားလုံးကဒီရန်ကုန်အင်းစိန်ထောင်မှာပဲလားဒါမှမဟုတ်တနိုင်ငံလုံးအနှံ့ပါလားရှင
်ရန်ကုန်မှာပဲရှင်ဆိုတော့ဟိုဘယ်လိုပြောမလဲတချို့ဟာတွေကြာ overlap ရှိရယ် overlap ရှိရယ်ဆိုတဲ့နေရာကြတော့ဗာလဲဆိုတော့ကျွန်တော်တို့တူးကိုတမှုဆိုတဲ့ပုံစံမျိုးနဲ့တွားတာဖြစ်တဲ့တကြောင်တထောင်ကျော်ရတယ်လို့ပြောတာပေါ့နော်အမှန်တကယ်ကျတချို့ကျတော့တွဲလုံးကြီးတွေရှိဆိုကြပါစို့အမှုကတော့တမှုပဲဒါပေမဲ့ဆွဆွဲခံရတာကအယောက်30ရှိရယ်ပြီးတော့တချို့ဆိုရင်တမှုပဲဒါပေမဲ့ဆွဆွဲခံရတဲ့သူက28ဦးရှိရယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ဟို individual နဲ့တွားလိုက်တဲ့ခါကျတော့တထောင်နဲ့30ဖြစ်သွားတယ်ဒါပေမဲ့ဟို case နဲ့တွားရင်တော့အဲ့လောက်မတွားဘူးပေါ့အဲ့
တော့ဒီအချင်းတောင်တွင်ဒီတရားစီရင်အခြေအနေရောဘယ်လိုရှိလဲရှင
်ထောင်ထဲမှာတော့တရားစီရင်တာကြတော့အမှုစစ်ဆေးတဲ့တွားတဲ့ flow တွေအကုန်လုံးကကြတော့ကျမတို့ဒီအရင်တုန်းကပဲကျမတို့တွားတဲ့ဘယ်လိုပြောမလဲပြည်တော်စုတရားစီရင်ရေးပုံစံအတိုင်းပဲအဲ့ system ပုံစံအတိုင်းကိုပဲတွားတယ်မတူညီတာကြတော့ဥပမာပေါ့ကျမတို့ဟိုထောင်တရားရုံးဆိုရင်ဆိုကြပါစို့ဒီတနေရာမှာဆိုရင်ဥပမာဒီဆိုကြပါစို့ကျမတို့မြို့နယ်ဆိုလှိုင်တရားဆိုရင်လှိုင်တရားဒီနေရာမှာပဲထိုင်တာမျိုးမဟုတ်ဘူးသူကခွင့်အားရင်အားတယ်လို့ထိုင်တယ်ပြီးဝိုင်းသူကတခြားတနေရာမှာလည်းထိုင်ရတယ်အဲ့လိုမျိုးဆိုဒီတနေ့နဲ့တနေ့မတူတတ်တတ်မတ်မတ်မရှိဥမာဒီနေရာဆိုဒီ spot ဆိုရင်ဒါကဟိုလိုက်တာရမျိုးနဲ့တရားယုံအတွက်ဒါနေရာဆိုပြီးတတ်တတ်မတ်မတ်မရှိဘူးမရှိတဲ့ခါကျတော့ကျမတို့ရှိနေအတွက်ကကြောနည်းနည်းလေး challenging ဖြစ်တာကဘာလဲဆိုတော့ကျမတို့ cost list ကိုမတွေ့ရအောင်ဥမာဒီနေ့ဘာအမှုကိုကျမတို့ကြားနာမယ်ဆိုကျမတို့မသိရအောင်ပြီးတော့ဒီအမှုဟာဘယ်တနေ့မှစပြီးတော့မှစစ်ဆေးမယ်ဆိုကျမတို့မသိရအောင်မသိရတာဖြစ်တဲ့အတွက်ကြောင့်ကျမတို့တွေကအမြဲတမ်းထိုင်ဆောင်ရတယ်အမှုလေအဲ့ဒါကြောင့်ကျမတို့ထိုင်ဆောင်ရတယ်ပြီးလဲပြီးတော့နောက်ထပ်တစ်ခုကကြတော့ ဟိုတရုံနဲ့တရုံမှာကျွန်တော်တို့အချိန်ကိုမတတ်မှတ်ထားအောင်ဆိုကြပါစို့ဒီနေ့ဆိုရင်10နာရီစဆင်းမဲ့အမှုဆိုတာမျိုးကျွန်တော်တို့မှာမရှိဘူးမရှိတာဖြစ်တဲ့အတွက်တခါတည်းကျရင်ဥမာကျွန်တော်တို့ဒီခွင်မှာအမှုစစ်ဆေးနေတော့မှရှိသေးတယ်တခြားခွင်ကတရားသူကြီးတွေလည်းရောက်တယ်အချုပ်ကားလည်းရောက်တယ်တရက်လိုလည်းရောက်တယ်ဆိုရင်အဲ့ဒီအမှုကစပြီးတော့မှသူကအမှုစပြီးစစ်ဆေးတော့မယ်လို့တဲ့အခါမှာဒီမှာကျွန်တော်တို့ကအမှုကစစ်ဆေးနေပြီအဲ့ဒီခါကျကျွန်တော်တို့ကူးခုန်ကူးရတယ်ပေါ့နော်ဆိုတော့ပြောချင်တာအာဒါမဲ့ဟိုအင်းစိန်ထောင်ထဲမှာပဲကျွန်တော်ရန်ကုန်တိုင်းဒေသကြီးတစ်ခုလုံးမှာရှိတယ်မြို့နယ်တွေကတနေရာမှာပဲစုတာဖြစ်တဲ့အတွက်ကြောင့်ပြည်သားတခုကကြတော့အော်ဒီဘက်မှာကြည်မြင်တိုင်းဟိုဘက်မှာဘိုးတထောင်တရားရုံဟိုနားမှာတန်လင်တရားရုံဆိုတော့ကျမတို့အရန်အစင်ပြေတယ်ဒါပေမဲ့အစင်မပြေတာတခုကကြတော့ဘယ်တရားရုံကရောက်နေသလဲပြီးတော့ဘယ်နှစ်နာရီမှာစပြီးစစ်ဆေးမလဲဆိုတာကျမတို့ကဟိုမသိရအ
ဲ့တော့အဲ့ဒီထောင်တွင်းတရားရုံတွေမှာဒီအခုလို့ပေါ့နော်ဟိုဖန်ဆီခံထားရသူတွေဘက်ကနေပြီးတော့ခုခံခြေပါတဲ့နေရာမှာရောဥပဒေနဲ့အညီတရားမျှမြတ်တတ်တာနဲ့အဲ့လိုခုခံခြေပါနိုင်မျိုးရောရှိလားရှင်
ဟုတ်ကျမတို့ကတော့အခုချိန်ထိကတော့ကျမတို့ရဲ့မေးခွန်းတွေမေးခွန်းမေးမြန်းတဲ့အပေါ်မှာမူတည်ပြီးတော့မှကန့်သက်တာမျိုးအကန့်သက်ခံရတာမျိုးတွေတော့မရှိဘူးဒါပေမဲ့တချို့သောမေးခွန်းတွေဒါတော့ကျမပြောချင်တယ်တရားရုံးနဲ့များဆိုင်မလားတော့မသိဘူးပေါ့နော်ဥပမာဒီဘက်တရားရုံးမှာမေးလို့ရတဲ့မေးခွန်းကိုဟိုဘက်တရားရုံးမှာကျမတို့တရားသူကြမေးမြန်းခွင့်မပြုဘူးအဲ့လိုမျိုးဆိုရင်ကျမမေးမြန်းခွင့်မပြုဘူးဆိုရင်ရုံးတော်မှာမှတ်တမ်းတင်ပေးပါလို့ပြောရင်သူတို့မှတ်တမ်းတင်ပေးတယ်ဆိုတော့အဲ့လိုမျိုးတွေရှိရဲ
့ဟုတ်ကဲ့အဲ့တော့ဟိုတရားစီရင်ချက်တရားရောဟိုတို့ချမှတ်လိုက်တဲ့အမိန့်ကြီးဒါတွေနဲ့ပတ်သက်ပြီးရောတို့ဆုံးဖြတ်ချက်တရားရောဘယ်လိုရှိလဲရှင
်ဟုတ်အခုချိန်ကြီးရတော့လေအမိန့်မချသေးဘူးပေါ့နော်ကျမတို့အခုဒီအထူးသဖြင့်ဒီအထူးတရားရုံးကနေပြီးရောမှဟိုဟို case တွေကလေတမှုမှကျမတို့လေဒီအမိန့်ချတဲ့အဆင့်ကိုမရောက်သေးဘူးတချမ်းပဲရှိသေးတယ်ပေါ့နော်ဆိုတော့အဲ့ဒီဟာလိုမျိုးကကျတော့ကျမတို့ကဟိုအမိန့်ချတဲ့ခါမှာတို့တွေဘယ်လိုများဟိုတရားမျှတမှုရှိသလားဆိုတော့ကျမတို့ကတော့ဟိုဘယ်လိုပြောမလဲမှတ်ချက်ပေးဖို့အရန်စောနေသေးတယ
်ဒီစစ်အာဏာသိမ်းပြီးနောက်ပိုင်းအခုလိုစစ်ကောင်စီကဖမ်းဆီးထားတဲ့သူတွေရဲ့အရေးပေါ့နော်အဲ့ဒါတွေကိုဆောင်ရွက်တဲ့ခါမှာဟိုအဓိကတို့ရဲ့အခက်အခဲဟိုတို့ဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေပေါ့နော်နောက်တို့ဒီထောင်ထွင်းမှာတို့နေရတဲ့အခြေအနေပေါ့ဘယ်လိုတွေ့ရလဲရှင်
အရင်တော့ဆိုရင်မိသားစုကနေပြီးတော့ကျမအမတ်မမအောင်ဆိုတပတ်တစ်ချိန်လား15ရက်တစ်ချိန်လားမသိဘူးမိသားစုနဲ့ဖန်ဆီးခံရတဲ့သူတွေတွေ့ခွင့်ရှိရဲ့ဒါပေမဲ့ဒီအခွင့်အရေးဟာဒီကိုဗစ်ဖြစ်ပြီးနောက်ပိုင်းမှာအခုချိန်တည်းကတွေ့ခွင့်မရဘူးပေါ့နော်ဆိုတော့ကျမတို့ကလည်းအတင်ပြလျှောက်ထားပါတယ်ဒီအချင်းထောင်ဒီဥပဒေအတိုင်းပေါ့နော်ကျမတို့တွေဒီပြောကိုဗစ်စီးမြင်စီကန်းနဲ့အညီဟိုမိသားစုနဲ့တွေ့ခွင့်ပေးပါဆိုပြီးတော့တောင်းထားတော်ညာလေးပဲအခုချိန်ထိတော့အဲ့ဒါမရအောင်ပေါ့နော်ဆိုတော့အဲ့ဒီအခက်ခဲတွေရှိရဲသူတို့တွေဒီစစ်ကြောကြီးကိုခေါ်ရတဲ့အချိန်မှာဘယ်တော့စစ်ကြောကြီးကနေပြီးတော့ဒီထောင်ကိုလွှဲပြောင်းမလဲပေါ့နော်ဒါမှမဟုတ်ဒီလူဟာအဖမ်းခံရပြီဆိုရင်ဘယ်ကိုပို့လိုက်တယ်လဲဆိုတော့တချို့ကမသိဘူးပြီးတော့အဖမ်းခံရပြီဆိုဘယ်နေရာတချို့ကကြတော့ဥမာပေါ့ on the လမ်းပေါ်မှာလည်းအဖမ်းခံရတာ။လမ်းပေါ်မှာအဖမ်းခံရရင်ကျမတို့ဘယ်မြို့နယ်ကဟိုဖမ်းပြီးတော့မှဘယ်မြို့နယ်မှာရုံးထုတ်မလဲဆိုတာလေကျမတို့ကမသိရဘူး။မသိတဲ့အခါကျတော့ဥပမာကျမတို့ဟိုတနေ့တော့အမှုဆိုရင်ဒီတိုင်းပဲကျမတို့သူကအလုတ်သွားတဲ့လမ်းပေါ်မှာအဖမ်းခံရတယ်လို့သူ့အိမ်ကယူဆတယ်။ယူဆတဲ့အတွက်ကြောင့်ကျမတို့အလုတ်သွားရမြို့နယ်တလျှောက်လုံးကိုကျမတို့ကအဲ့မှာရှိတဲ့မြို့နယ်တရားသူကြီးတွေကိုကျမတို့ကလိုက်ပြီးတော့တရားသူကြီးကြောင့်ဖြစ်တရားရုံးတွေမှာကျမစုံစမ်းရတယ်။တခါတည်းရဲစခန်းတွေမှာလိုက်ပြီးစုံစမ်းရတယ်ဆိုတော့အဲ့ဒီခက်ခဲတွေကတော့များတာပေါ့။အရင်တော့ဆိုရင်အဖမ်းခံရပြီဆိုရင်ဟိုဘသူ့တော့ဘယ်ရဲစခန်းကနေပြီးတော့ထိမ့်သိမ့်လိုက်တယ်ဆိုတာမျိုးအရင် information ကအရင်ရတဲ့ခါကျတော့ပြရတယ်ခုကကြတော့မိသားစုကအဲ့ဒါကိုမသိရတယ်လို့ပြီးတော့စစ်ကြောကြီးပါသွားတယ်ဆိုရင်လည်းတို့ကဘယ်တော့စစ်ကြောကြီးကနေဒီဘက်လွှဲပြောင်းမလဲဆိုတော့တို့မသိရဘူးပြီးတော့ဒီဘက်ရောက်ပြီးဟေ့ဆိုပြန်တော့လေဘယ်တရားရုံးကနေပြီးတော့မှဒီအမှုကိုကင်တွယ်ဖြည့်ရှင်းမလဲဆိုတော့ကျမတို့ကမသိရဘူးဆိုတော့အဲ့ခါမှာတခါတည်းကအမှုတွေကမိသားစုတွေအမှုမိသားစုတွေကနေပြီးတော့ကျမတို့ရှေ့နေတယ်တခါတည်းကထင်တာဟိုသူတို့အမှုမလုပ်ပေးလို့လားပေါ့နော်အဲအဲ့လိုမျိုးဖြစ်တယ်ကျမဆိုရင်မနေ့တော့ဆိုရင်ကျမတို့သူသွားတဲ့မြို့နယ်တလျှောက်လုံးကျမလိုက်စုံစမ်းတယ်ဆိုတဲ့ခါကျ6ရုံကျမတို့စုံစမ်းတယ်ကျမတို့လုံးဝမစုံစမ်းမထင်ရတဲ့ဒီရုံကနေပြီးထုတ်လာဆိုတော့အဲ့ခါမှာမိသားစုဝင်တွေကတော်တော်စိတ်မကောင်းကျမပေါ့ပါသူစိတ်မကောင်းအမှန်တော့ကျမတို့ရဲ့အခက်ခဲရတာဒါပေမဲ့မိသားစုစိတ်မကောင်းတာကျမဘွေမယူပေါ့နော်ဆိုတော့အဲ့ဒီအခက်ခဲတွေကတော့ရှိရစစပြီးတော့ကနဦးဖမ်းလင်ဖမ်းခြင်းမှာကျမတို့မသိရတဲ့ဟာပေါ့နော်ပြီးတော့ကျမတို့တွေ့ပြီးသွားပြီးရှေ့နေနဲ့တွေ့ပြီးသွားပြီးဆိုတော့ကျန်တဲ့ခါကျတော့ကျမတို့ဟိုတို့ထောင်ထဲမှာနေရတဲ့အခြေအနေဆိုတော့အခုကတော့လူကျက်တယ်ဆိုပြီးတော့ပြောတယ်ထောင်ထဲမှာအရန်လူများတဲ့အတွက်ကြောင့်မို့တို့တွေအိပ်ရတာအဆင်မပြေတာတွေစားရတာအဆင်မပြေတာတွေအဲ့လိုမျိုးတွေပြောပါတယ်ဟုတ်ဟုတ်
โอเคสรุปคู่ตัวที่สกาวสิบก้าพันสี่นี่เรื่องใหญ่ดีอ่ะอุปเรียนยี่ล่ะอุปเรียนแม่พันสี่นี่ล่ะล่ะตัวเนี่ยพันสี่เรื่องใหญ่ดีบ่บลูนี่มาเลยใช่
ဟုတ်သူဖန်စီတာတွေကကြတော့ဟိုဘယ်လိုပြောမလဲဟိုဘယ်လိုပြောမလဲအခုဒီဒါကတော့ကျမတို့တွေကဒါ legal issue ဖြစ်သွားပြီပေါ့နော် legal issue ကလူတစ်ယောက်ကိုကျမတို့ကဖမ်းနေဟိဆိုရင်ကျမတို့ warrant မပါဘဲနဲ့ဖမ်းမယ်ဆိုရာဇဝတ်ကျင်တော်ဥပဒေပေါ်မှာ54အရာကျမတို့ကဖမ်းလို့ရတယ်ဟိုပြီးလည်းပြီးတော့နောက်ထပ်တစ်ခုကကြာကျမတို့လူတဦးတစ်ယောက်ကိုရှာဖွေမယ်ဆိုရင်လည်းရာဇဝတ်ကျင်တော်ဥပဒေပေါ်မှာ103အရာကျမတို့ကပစ္စည်းကိုရှာဖွေရမယ်တိမ့်စေရမယ်မှတ်တမ်းတင်ရမယ်ပြီးတော့ copy ပေးရမယ်ပြီးတော့တက်တည်ခေါ်ယူရမယ်ဆိုတဲ့အဆင့်တွေရှိရယ်ပြီးလည်းပြီးွားတော့ကျမတို့တွေကဒီလူတယောက်ကိုမတင်ကဘူးဆိုရင်မြို့သူမဆိုဖမ်းလို့ရတယ်ပြီးတော့စစ်ဆေးပိုင်ခွင့်ရှိရယ်ဒါပေမဲ့အဲ့ဒါတွေအကုန်လုံးလည်းဥပဒေနဲ့အညီကျမတို့သွားရတယ်ဘာဖြစ်လို့လဲဆိုကျမတို့ဖမ်းဆီးပြီဆိုရင်ဒီလူတယောက်ဟာပေါ့နော်သူ့ရဲ့မိသားစုဝင်တွေကနေပြီးတော့မှဒီဘာကြောင့်မို့ဖမ်းဆီးသွားရတယ်တန်တရားရှိရယ်ဆိုအမှဒီကိစ္စကြောင့်တန်တရားရှိလို့ဖမ်းသွားတယ်ဘယ်ယုံမှာစစ်ဆေးမယ်ဘယ်နေရာမှာစစ်ဆေးမယ်ဘယ်ရဲစခန်းကနေပြီးဒီအမှုကိုကင်တွယ်ပြီးတော့စစ်ဆေးမယ်ဆိုတော့ information သိရှိပိုင်ခွင့်ရှိရဆိုတော့အဲ့ဒီ information ကကျမတို့တွေအကုန်လုံးကဒီ fair trial ဆိုပြီးတော့ standards ပေါ့နော်ဒီညတ်တော့တရားစီရင်ဆိုင်ရာဒီစံနှုန်းထဲမှာကတော့ pre trial stage မှာပါတယ်ပေါ့နော်ဟိုတရားမစွဲဆိုမီအခွင့်အရေးပေါ့နော်အဲ့ဒီအဟာမှာပါတယ်အဲ့ဒါကကျမတို့မြန်မာနိုင်ငံကလည်းထုတ်ပြန်ထားပြီးပါပြီဒီပြည်တော်စုရှေ့နေချုပ်ယုံပြည်တော်စုရှေ့နေချုပ်ယုံကနေပြီးတော့မှအဲကျမအမှတ်မမအောင်ဆို2018မှာလားမသိဘူးတို့ထုတ်ပြန်2018စက္ကွန်မှာတို့ထုတ်ပြန်ခဲ့တယ်ဆိုတော့အဲ့ဒီအခွင့်အရေးကနဦးမှာတော့တို့မရရှိဘူးပေါ့နော်ဆိုတော့ဒါကြောင့်မို့ဥပဒေနဲ့ညီသလားမညီသလားဆိုတဲ့နေရာမှာကျတော့ဒီဟာတွေကကျတော့ကျမတို့တွေကစံချိန်စံညွန်းနဲ့လည်းမညီသလိုကျမတို့တွေကသွေဖြီးနေတဲ့ဟာလူမျိုးတော့ရှိတယ်ဟုတ်ဒါဘာဖြစ်လို့လဲဆိုကျမတို့ဖမ်းတယ်ဆိုကြတဲ့အင်တာအင်ဝင်ရောက်ရှာဖွေမယ်ဆိုရင်လည်းအာကျမတို့ရှာဖွေရမယ်စီမီစီကန်ရှိတယ်လူတဦးတယောက်ဖမ်းဆီးမယ်ဆိုရင်လည်းလက်ထိတ်ခတ်ခြင်းမခတ်ခြင်းမှတော့မှကျမတို့ကလိုက်နာရမယ်စီမီစီကန်နေရှိတယ်ပြီးတော့ဒီလူခန္ဓာကိုယ်ပေါ်မှာဒါမှမဟုတ်အိမ်ထဲမှာရှာဖွေရမယ်ဆိုလဲအဲ့ဒီစီမင်းစီကန်နေရှိရယ်ဆိုတော့ညီသလားမညီသလားဆိုတော့မိုက်အင်ဂျင်နီယာဆိုကျွန်မပြောတဲ့ပုံမှာအများကြီးမူတည်နေပြီပေါ့နော်ဒါတော့တည်စဲဥပဒေဖြစ်တယ်ပြောချင်တာအခြေအနေတစ်ခုပေါ်မှာမူတည်ပြီးတော့မှကျွန်မတို့တွေကဟိုပေါ့နော်ဒါအရေးပေါ်မလို့ဒီလိုတွေလှုပ်လိုက်ရပါတယ်ဆိုတာမျိုးက excuse လုပ်လို့မရအောင်ဘာလို့ဆိုတော့ဟိုကျွန်မတို့ဥပဒေမှာလဲဒါဟို ignorance of law is no excuse ဆိုတာရှိတာဟုတ်နော်ဆိုတော့ဥပဒေကိုမသိလို့လုံးမိသလားဆိုတော့ဒါပေမဲ့ဒီဟာကကျွန်တော်တို့ဒါဥပဒေမှာအခုလက်ရှိကဟိုဘယ်လိုပြောမလဲတည်ဆဲဖြစ်နေတာဟုတ်နော
်ဆရာနာတိမ်းပြီးနောက်ပိုင်းအခုဒီတော်ဇာလီတို့လိုဒီရှေ့နေတွေအနေနဲ့ရောဟိုအခြေအနေတွေရောဘယ်လိုဒီပြောင်းလဲသွားလဲရှင်ထိန်းချုပ်မှုတွေရှိနေလား NDA တွေကိုယ့်ရဲ့အနေအထားကိုစိုးရင်ရလားပေါ့နော်ရှေ့နေတွေရဲ့အနေအထားဘယ်လိုရှိပါလဲရှင
်ဟိုဘယ်လိုစိုးရင်ရလားလို့ပြောတဲ့နေရာမှာကျွန်တော်တို့တွေကဟိုဘယ်လိုပြောမလဲကိုကဥပဒေဆိုင်ရာနဲ့ပတ်သက်ပြီးတော့ကျမတို့ကလှုပ်ဆောင်ပေးနေတာလीနော်ဟိုမဖမ်းထားရင်ကျမတို့လည်းလိုက်ပါစရာမလိုဘူးလीနော်ဆိုတော့ကျမတို့ကတော့ဟိုချိန်ချောက်တာတွေရှိသလားဆိုတဲ့နေရာမှာကျတော့လည်းဘယ်လိုပြောမလဲအာဒီအမှုလိုက်လို့ဟုတ်တယ်မလားဟိုနေ့ကတော့ဘာလုပ်ပြင်မယ်ဆိုတဲ့ဟာလိုမျိုးတော့ကျမတို့မကြုံသေးဘူးပေါ့နော်ပြောချင်တာဒီ legal professional ပေါ်မှာထိပါပြီးတော့အဲ့လိုမျိုးတော့မရှိသေးဘူးအခုချိန်ထိတော့ပေါ့နော်ဆိုတော့ဒါပေမဲ့ online မှာတော့ပြန်နေတာပဲဒါပေမဲ့ပြန်တာသာပြန်တာလीနော်ဒါပေမဲ့ဟိုဘာကြကြခံစားရတာတော့ကျမတို့မတွေ့ရဘူးအခုချိန်ထိပါဒါပေမဲ့ဖြစ်လာမယ်လို့လည်းကျမတို့တော့မမျှော်လင့်ပါဘူးပေါ့နော်ဒါပေမဲ့ဟိုမမျှော်လင့်ပဲနဲ့အခုလည်းအဖမ်းခံရတဲ့သူတွေတော်တော်များများမှာလည်းဟိုဘယ်လိုပြောမလဲဟိုတို့တွေဟိုအဖမ်းခံခြင်းလို့လောက်ကြတာမှမဟုတ်ပဲเนาะဆိုတော့ဟိုတွေ့ရင်ဆိုင်ရရင်တော့ရင်ဆိုင်ရမှာပေါ့ဒါပေမဲ့ကိုတော့အဲ့လိုမျိုးတော့မမျှော်လင့်ထားပါဘူးဟုတ်ကဲ့
အခုဒီဒေါ်စာလီနေနဲ့ဒီဆရာနာတိမ်းပြီးနောက်ပိုင်းမှာဒီဖက်စီခံထားရသူတွေရဲ့အရေးကိုလိုက်ပါဆောင်ရွက်နေတဲ့အဲဒီမှာပေါ့เนาะကိုအမှတ်တရဖြစ်ရအတွေ့အကြုံပေါ့เนาะအဲ့ဒါတွေကိုပြောပြရအောင်ပါရှင်
အမတ်တရဖြစ်ရတဲ့အတွေ့အကြုံကြတော့ကျမတို့အခုကလေမိသားစုဝင်တွေကလေအများတဲ့နေ့တိုင်းငိုတာအဲ့ငိုတဲ့သူတွေလည်းရှိရယ်သူတို့တွေကိုကျမတို့တွေကနှစ်သိမ့်ပေးရတယ်အဲ့ပုံမှာမှဟိုဘယ်လိုပြောမလဲအရင်စိတ်ပြက်ဝမ်းနေနေတဲ့သူတွေလည်းရှိတဲ့အခါမှာလေကိုရီးယားဟိုစပေါ့နော်နှစ်သိမ့်ပေးရတယ်အဲ့ဒါကတော့ကျမတို့ဥပဒေဆိုင်ရာ supporting ပေးတဲ့အပြင်ပေါ့နော်ဒီဟာတွေလုပ်ပေးရတယ်ပြီးနောက်တစ်ခုကကြတော့တခါတည်းကသူတို့ပျော်သွားတဲ့အပြုံးပေါ်မှာကျမတို့လည်းပြန်ချင်နူးတယ်ဥပမာဆိုကြပါစို့ဒီနေ့အမှုဆိုရင်သူ့ကောက်မလေးအဖမ်းခံရတယ်သူ့ကောက်မလေးနဲ့ကျမအထဲထဲမှာတွေ့တယ်ဒီနေ့လည်းပါဝါတခါတည်းတင်တယ်အဲ့အကြောင်းကိုကျမပြောပြတဲ့အခါကျတော့အပြင်ရရှိတဲ့က กาหลีอ่ะจะมาเนี่ยนี่งานไหนควรีตูสาวเนี่ยมันนักคนไหนได้ยาวดังงานไหนควรีสาวเนี่ยส่วนจะมาตู้พี่พี่อะไรขามาตู้เย็นพี่เลยพี่เช่นน่ะตู้กูไรมีอะไรมาหูจะมาเนี่ยจะเสียไหมตู้มีอะไรแต่ไม่จะมาเราตู้กามาเลยเฉยเนี่ยตู้กามาเลยปมเซนพาอินจีวุฒิสวัสดิ์จะมาเปลี่ยนพี่เลยขามาตู้เย็นพี่ว่าเลยมันส่วนยังโอ้แต่คาเรียนเนี่ยดูเรียกโอ้บรรลุพี่มาเลยโอ้มาจีนั่นเสียโอ้พี่เช่นน่ะกูดูกูมีสิ่งเนี่ยกูมาดูยาวเลยเนาะส่วนดามะดิลูมิวเรตุรุเยปิโอวาเรปอมามูดีปิโรมาจมารุโนโอดิลาวที่โอเซนยิสยาเรเนปอเนาะนี่ดูดูว่าဖြတ်တန်းနေရပြီမဲ့လေပျော်စရာလေးတွေတော့ရှာကြံလို့ရပါသေးတယ်ပေါ့เนาะဒါမဲ့ဒီလိုမျိုးနေရာမှာတော့ကျွန်တော်တို့အဲ့ဒါလေးတော့ကျွန်တော်တို့အမှတ်ရစရာနေ့တိုင်းပါပဲအမှတ်ရစရာအော်ဒီဟာလေးတော့သူအဆင်ပြေသွားတယ်ဩပြီးတချို့ဆိုရင်ဟိုစားစရာမရှိတဲ့သူတွေလည်းရှိရဲ့အဲ့ခါမှာဟိုတချို့ပိုနေတဲ့သူတွေကနည်းနည်းလေးပိုတယ်လို့တော့မဟုတ်ပါဘူးညတဲ့ညစရာရှိတဲ့သူတွေကတော့ညပေးတယ်သူတို့ညဝေစားတောက်တာတွေလည်းရှိလာတယ်လူတွေကပြီးလဲပြီးွားတော့ဟိုဘယ်လိုပြောမလဲတယောက်နဲ့တယောက်အဆင်မပြေတဲ့စကားလုံးတွေထက်ဆိုင်ရင်အော်ငါဒီလောက်လေးနဲ့တော့တော်သေးတယ်ဆိုတဲ့အလိုမျိုးလေးနေတယ်ပေါ့နော်ဒါပေမဲ့ဘယ်သူမှတော့နေသားမကြပါဘူးဟုတ်ဟုတ်အဲ့လိုမျိုးလေးအမှတ်ရစနိုင်ပါပဲဟုတ်
အဲ့တော့အဲ့လိုလူပေါင်းများစွာပေါ့နော်မိသားစုတွေများစွာဒီလိုစိတ်ပူပန်ဒုက္ခတောကတွေရောက်နေရတဲ့အချိန်ကြီးကဟိုဘယ်တော့လောက်ပြီးဆုံးမယ်လို့ရောမျှော်လင့်ချက်တွေရှိလားရှင
်ကျမကတော့ဘယ်လိုပြောမလဲဟိုမျှော်လင့်ချက်ကိုဟိုမျှော်လင့်ချက်ကိုတကယ်အမှန်တကယ်ဖြစ်မယ်ဆိုတဲ့ယုံကြည်ချက်နဲ့ပဲအသက်ရှင်တာဖြစ်တဲ့အတွက်ကြောင့်ပေါ့ကျမတို့အသက်ရှင်နေသူတွေမျှော်လင့်ချက်ရှိတယ်မျှော်လင့်ချက်ရှိနေသူကျမတို့ယုံကြည်ချက်ကတော့ကျမတို့ရင်ထဲမှာအမြဲတမ်းထားရမယ့်အရာတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ဟိုမနဲ့ပြန်မဖြစ်လာနိုင်ဘူးဆိုတာလည်းမပြောနိုင်ဘူးလေနော်ဆိုတော့ဟိုဒါပေမဲ့မျှော်လင့်ချက်ဆိုတာယုံမှတန်ပြရကင်းတယ်လေနော်ဆိုတော့ဟိုအမြန်ဆုံးဖြစ်လာမယ်လို့လည်းယုံကြည်တယ်အာပြီးတော့ဟိုအဲ့တိုင်းပဲလေကျမတို့မျှော်လင့်ထားတယ်အဲ့ဒီစိတ်နဲ့ပဲကျမတို့နေ့တူတူဝါကိုဖြတ်တန်းတယ်မဟုတ်ဘူးဆိုရင်ကျမတို့လည်းပင်ပန်းတယ်လေနော
်အခုလိုဒေါ်စာလီဒီနေပေါ့နော်ဒီအကန့်တက်တီးဂျားတွေကနေပြီးတော့ဟိုကျမတို့ကိုတက်နိုင်တဲ့လောက်အချိန်ပေးပြီးတော့ပေါ့လေအဥပဒေချောင်းဆိုင်ရာအရာရှင်းပြပြီးတဲ့အတွက်လေကျေးဇူးအများကြီးတင်ပါတယ်ရှင်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ကြန့်ရှင်နေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုတင်ပြသွားပါမယ်စစ်အာဏာသိမ်းကောင်းဆောင်ပုချုပ်မှုကြီးမြောင်လင်ကမြန်မာနိုင်ငံမှာစိတ်ချရတဲ့အခြေအနေရောက်မှာရွေးကောက်ပွဲလုပ်မယ်လို့တရုတ်သတင်းဌာန Phoenix TV ကိုပြောဆိုခဲ့ပါတယ်။ရှရှပပတွေ့ရတဲ့ကြာတာပတင်းတွေကအွန်လိုင်းတွေ့ဆုံမေးမြန်းခါမှာ Phoenix ရုပ်သံသတင်းဌာနကတရုတ်နိုင်ငံဘီဂျင်းမြို့ကနေမေးမြန်းပြီးတော့ပုချုပ်မှုကြီးမြောင်လင်ကတော့မြန်မာနိုင်ငံကနေဖြေကြားခဲ့တာပါ။စစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်ဆန္ဒပြပြည်သူတွေသိဆုံးသူ900ကျော်ရှိတယ်ဆိုတာသတင်းဌာနတချို့ကချဲ့ကားပြောတာဖြစ်တယ်လို့စွပ်စွဲပြီးအမှန်တကယ်တိတ်ဆုံးသူက300လောက်ပဲရှိတယ်လို့လည်းမြန်မာစစ်ကောင်ဆောင်ကပြောဆိုသွားပါတယ်။ရဲတပ်ဖွဲ့ဝင်48ဦးတိတ်ဆုံးပြီးတော့900ကျော်ဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်။ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်တိတ်ဆုံးသူ100ကျော်ရှိကြောင်းအရက်ဖက်အဖွဲ့တချို့ကစည်းရင်းကောက်ယူထုတ်ပြန်ထားတာပါ။မြန်မာကောင်ဆောင်တောင်အောင်ဆန်းစုကြည်ကိုလည်းမကြာခင်ရပိုင်အတွင်းရုံးထုတ်တဲ့အခါတရားရုံးမှာလူကိုယ်တိုင်လာရောက်ကြားနာလိမ့်မယ်လို့လည်းပုချုပ်မှုကြီးမြောင်လိုင်းကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမျိုးကြီးတချို့မှာဘုံကွယ်တက်ခတ်မှုတွေနေ့စဉ်ဆိုသလိုကြားနေရပြီးတော့စစ်ကောင်စီတပ်တွေကအရာဝတ်တွေနဲ့ပါကင်းလဲစောင့်ကြည့်နေတာကြောင့်အရင်ကလိုဆန္ဒပြပွဲတွေတိတ်မရှိတော့ပေမဲ့ပြည်သူတွေကတော့ညီမျိုးစုံနဲ့အာခံနေပါသေးတယ်။တိုင်းရင်းသားဒေသတွေမှာလည်းတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပိုးပြီးတော့ပြင်းထန်လာပါတယ်။ကချင်လက်နက်ကိုင်တပ်ဖွဲ့ KNA ကစကိုင်းတိုင်းခါနီမြို့နယ်ထဲကဥပိုင်ကြောက်စိန်ကုမ္ပဏီနဲ့စစ်ကောင်စီတပ်စခန်းတချို့ကိုဒီကနေ့မနက်မှာပဲတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ကလေကြောင်းကနေပြန်ပြီးတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေလက်လျှော့သွားအောင်လို့အထူးကိုယ်စားလှယ်တယောက်ကိုဆီလိုမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံစလုံးအထူးစိုးရိမ်လျက်ရှိနေပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။
Tamra Donald Trump lo kain kere Myo Korea kaung saung Kim Jong Un go pokko ye ya chin kat ta myo yo Tamra Hong Barack Obama le thak ga lo dai yai sat san na myo shaung nae ni byu ha myo re go ba Tamra Biden aso ya ga lo kain mae paung daw ma shi ba u Di kini nya atwet tin nin rwe ga ro de law ba ba shin VOA go a pe na sin ne atwet thu Jesu tin ma de Dr. Shin mya ne de kwa Myanmar pi tu pi da a long jam ma shin la ma se shin jama nang law ba
This program